of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2019ခုနှစ်အောက်တိုဘာလ31ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနေရေးလွတ်တော်ရေးရာကော်မတီတွေစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတရားဝင်အတည်ပြုနိုင်မှုအောက်လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ပါကစ္စတန်မှာခီးသည်တွေရဲ့ထားတဲ့စင်းပေါ်မှာပောက်ကွဲမိလောင်မှုဖြစ်ရာကလူ80ကျော်တက်မနေတည်ဆုံးသွားပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတရုတ်နိုင်ငံနဲ့မူဆယ်နေဆက်ကုံသွေးရေးမညီမမျှဖြစ်နေတဲ့အခြေအနေကိုနေဆက်ကုံသွေးရေးအသင်းတာဝန်ရှိသူတဦးကအခုလိုပြောပြပါဗျ
။ကုံသွေးရေးအနေထားလေ balance မဖြစ်ဘူးကွာ။အပတ်ဆောင်နေစမ်း။ကုံသွေးမှုမှာကျွန်တော်တို့ကအနှုတ်လက္ခဏာပြတော့မှာ။အဲလိုဖြစ်တာကလည်းကျွန်တော်တို့က
အဆွေရချင်းညှိနှိုင်းနေတာအောင်မြင်ဖို့မျှော်လင့်နေတဲ့အကြောင်းနဲ့အတူနားဆင်ကြရမှာပါ။2020ရွေးကောက်ပွဲအတွက် NLD ပါတီလုပ်ငန်းစဉ်တွေနဲ့အောက်ခြေညှိနှိုင်းရေးအခြေအနေစတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေအပြင်စပိန်နိုင်ငံကဝိုင်းလုပ်ငန်းတစ်ခုအာရှဈေးကွက်ကိုထိုးဖောက်ဖို့ကြိုးစားနေတာနဲ့အတူအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားမှာလောင်နေတဲ့တော်မီမငိမ့်နှံသေးပဲပြည့်စက်မီတွေကိုပါဖျက်တောက်ထားရတဲ့အခြေအနေတွေကိုနားဆင်ကြရပါမယ်ရှင်။နောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွတ်တော်ရေးရာကော်မတီတွေကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတရားဝင်တည်ပြုနိုင်မှုအောက်လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်တရားဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်ဆရာမလိုဘူးဆိုပြီးပြောနေတဲ့အောက်လွှတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့တတလောစုံစမ်းနေတဲ့လုပ်ငန်းစဉ်ဟာဝင်လင်းမြင်သာမှုမရှိသလိုညီညွတ်ညီမျှပါဝင်ခွင့်မရဘူးဆိုပြီးစန့်ကျင်နေတဲ့ Republican တွေကသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာတည်တည်သာတူးရမယ်အလားအလာတွေရှိနေပါတယ်ဒီမိုကရက်ဆွေရကထောက်ထားတွေကိုဖုံးကွယ်ကောင်းဖုံးကွယ်ထားနိုင်တယ်လို့သက်သေတွေကိုမထွက်ဆိုနိုင်အောင်တားဆီးရလွတ်တော်ဆင့်ကုံမှုတွေကိုလေ့လာရှိရတယ်ရှိနေသလိုအောက်လွှတ်တော်ရဲ့လုပ်ငန်းတွေကိုဆက်လက်ဟန်တားနေတဲ့အချိန်မှာတန်လျာမြင်တွေခင်းရှင်းအောင်အခုလိုမဲခွဲဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းလဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီမိုကရက်ကိုယ်စားလှယ်ကိုပေးပို့တဲ့စာထဲမှာပြောဆိုခဲ့တာပါတယ်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အောက်လွှတ်တော်မှာမဲခွဲမဲ့ဆုံးဖြတ်ချက်ဟာသမ္မတအပေါ်စုံစမ်းရေးလုပ်ငန်းစဉ်အတွက်ဥပဒေနဲ့အညီမျှတမှုကိုစောင့်ကြည့်ပေးနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်
ပယ်ရင်းတဲ့မစ္စောအမျိုးအစားဖြစ်နိုင်တဲ့ဒေါနဆင်ကိုမြောက်ကိုရီးယားကအရှိတ်ကန်းလွန်ပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့ကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပြောကြားလိုက်ပါတယ်။ဒီတစ်ချိန်တည်းပါဆိုရင်မြောက်ကိုရီးယားကဒီနှစ်ထဲမှာစမ်းသပ်ပြစ်လွတ်တာ12ချိန်ရှိသွားပါပြီ။ကြမ်းကြာနေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းဖို့မြောက်ကိုရီးယားကဖိအားပေးနေချိန်မှာပဲစမ်းသပ်မှုတွေကိုဇက်တိုက်လှုပ်လာခဲ့တာပါ။နောက်ဆုံးသတ်မှတ်ရက်ကိုအမေရိကန်ကအလေးနက်မထားဘဲလှစ်လျူရှုမယ်ဆိုရင်အကြီးအကျယ်မှားလိမ့်မယ်လို့လည်းမြောက်ကိုရီးယားကသတိပေးထားပါတယ်။ဒီကနေ့စမ်းသပ်မှုတွေကိုတော့ပျောက်ရမ်းပြည်နယ်တောင်ပိုင်းဆွန်ချွန်းကနေပြီးတော့ပြစ်လွတ်ခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ90အကွာအဝေး380ကီလိုမီတာအထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားရဲ့လှုပ်ရက်ကကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြော်ပါရေးအတွက်အထောက်အကူမဖြစ်တဲ့အတွက်ချက်ချင်းရောက်ဖို့ရပ်ဖို့လဲတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ယုံကတိုက်တွန်းခဲ့ပါတယ်။တာတိုပြစ်ဒုံးတွေစမ်းသပ်မှုအပေါ်အလေးနဲ့စိုးရိမ်ကြောင်းလဲတောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီကပြောပါတယ်။ဂျပန်အစိုးရတာဝန်ရှိသူတွေကတော့ပယ်ထိန်တဲ့မစ္စောင်းအမျိုးအစားဖြစ်နိုင်တဲ့ဒုံးတွေဟာဂျပန်ကမ်းလွန်ကီလိုမီတာ380အတွင်းမှာရှိတဲ့အထူးစီးပွားရေးဆိုအပြင်ဘက်ကိုကျရောက်ခဲ့ကြောင်းပြောပါတယ်။မြောက်ကိုရီးယားကတတိခွဲကြာလောက်ရက်ဆိုင်ထားရကနေမေလာဇန်းကစလို့အခုဆိုလို့ရှိရင်ဒီလိုပြစ်လွတ်မှုတွေက12ကြိမ်ဖြစ်သွားတဲ့စမ်းသပ်ပြစ်လွတ်မှုတွေဟာဆွေးနွေးပွဲတွေမှာအသာစီးရဖို့ကြိုးပမ်းချက်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။
အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ကလေ့ကျင့်ပေးထားတဲ့အာဖဂန်ပြည်သူစစ်တပ်ဖွဲ့တွေကဥပဒေမဲ့ကွန်မြူမှုတွေလက်ဆပ်ဖျောက်တာတွေကျမ်းမာရေးဌာနတွေကိုတိုက်ခိုက်တာတွေလို့ဆေးရဆွေးမှုတွေကျူးလွန်နေအကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောလိုက်ပါတယ်။ပုံမှန်စစ်ပဆိုင်ရာကုကဲမှုအောက်မှာမရှိကြတဲ့အစိုးရထောက်ခံသူပြည်သူစစ်ဖွဲ့တွေကိုဖျက်သိမ်းဖို့လေဒီနေ့အစည်းအဝေးကစားထုတ်ပြန်ရမှာတောင်းဆိုခဲ့တာပါ။ အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆဲချက်တွေကိုအစိုးရကဘယ်လိုက်မှုမရှိဘဲစုံစမ်းစစ်ဆေးဖို့နဲ့ဆေးရဆွေးမှုကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့လည်းတောင်းဆိုခဲ့ပါတယ်။ဆေးရဆွေးမှုနဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆဲချက်တွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာအမေရိကန်နဲ့အာဖဂန်အစိုးရတို့ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါ။အမေရိကန်ဆိုရအနေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်တဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုစုံစမ်းစစ်ဆေးဖို့ကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုကျွလွန်တဲ့အာဖဂန်တပ်ဖွဲ့တွေကိုအားပေးကူညီမှုတွေရပ်တန့်တင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ CIA ကအကူအညီပေးနေတဲ့အုပ်စုတွေရဲ့ညဘက်စီးနင်းတိုက်ခိုက်မှုတွေပါဝင်2019ခုနှစ်နောက်မှန်းကနေ2019ခုနှစ်လလောက်တွင်အမှုဟောဆက်လေးမှုကိုလူခွင့်ရေးဘက်ကမှတ်တမ်းတင်ခဲ့တာပါ။မှတ်တမ်းတင်ထားတဲ့အထက်မှာတော့အာဖဂန်နိုင်ငံရှေ့တောင်ပိုင်းပါကစ္စတန်ပြည်နယ်မှာမွတ်စလင်တွေရဲ့ဣတ်ပွဲတော်အတွက်အင်ပြန်ရောက်နေသူရှီဦးပါဝင်အမျိုးသားစစ်တယောက်ပြည်သူစစ်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့ဖြစ်ရလဲပါဝင်ခဲ့ပါတယ်။တချို့လူတွေကိုဖမ်းဆီးထားပြီးမိသားစုကိုဖမ်းဆီးထားတဲ့အကြောင်းအတိမပေးတာတွေရှိခဲ့တယ်လို့လည်းအစိုးရခန်းစာထဲမှာဖော်ပြထားပါတယ်
။ဟောင်ကောင်မှာလူနေထူထပ်တဲ့ကောင်လုံးကျွန်းပေါ်ကမောင်ကောင်းအရက်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ရိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ကိုနှစ်သက်ရအဝေးစားပုံစံမျိုးစုံဝတ်ကြတဲ့ဟယ်လိုဝင်းပွဲတော်နေ့မှာဆန္ဒပြသူယာနဲ့ချီကအမဲရောင်အဝေးစားတွေဝတ်မဝတ်ရဘူးလို့တားမြစ်ထားတဲ့မနှဖုံးတွေဆွတ်ပြီးတော့အချက်အချာကြားတဲ့နေတန်လမ်းမကြီးမှာထီးရိအကားခွဲယူပြီးဒူးထောက်ဆန္ဒပြခဲ့ကြပါတယ်။တချို့ကရဲတွေကိုလေစာရောင်ကြီးတွေနဲ့ထိုးပြီးဟောင်ကောင်ပြည်သူတွေကအာခံတယ်လို့ဩဟစ်ခဲ့ကြပါတယ်။တချို့ကလည်းအမိုက်ပုံးတွေပလတ်စတစ်ခုံတွေတခြားပစ္စည်းတွေနဲ့လမ်းတွေကိုပိတ်ထားခဲ့ကြပါတယ်။နေတန်လမ်းမကြီးပေါ်ကလမ်းစုံတစ်ခုကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ဆန္ဒပြသူတွေကိုလူစုခွဲဖို့အချိန်ချင်းသတိပေးခဲ့ပြီးမှမျက်ရည်ရိုပုံးတွေနဲ့လူစုခွဲခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်ပင်မကျွန်းပေါ်ကဗစ်တိုးရီးယားပန်းစံကြီးမှာလည်းဆန္ဒပြသူတွေစုဝေးခဲ့ပြီးတော့အရက်ဘားတွေနဲ့ညဘက်စီကားတဲ့လမ်းကွေဖောင်းအရက်ကိုချီတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားနေတာလားနဲ့ချီဖြစ်နေပြီဖြစ်တဲ့ဟောင်ကောင်မှာညကလပ်တွေအရက်ဘားတွေရှိတဲ့လမ်းကွေဖောင်းအရက်မှာဒီကနေ့ပထမဆုံးဆန္ဒပြခဲ့တာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လက်နက်ကင်ပုံကံမှုတွေကြုံရတဲ့အိန္ဒိယပိုင်းဂျမ္မူကာရှမီးယားပြည်နယ်ကိုအစိုးရကပြည်နယ်အဆင့်ကနေဖျက်သိမ်းပြီးဒေသနှစ်ခုဖြစ်ဒီကနေ့ပဲခွဲခြားသတ်မှတ်လိုက်ပါတယ်။ဟီမိုနာတောင်တန်းဒေသဖြစ်တဲ့ဂျမ္မူကာရှမီးယားပြည်နယ်ကိုဗဟိုအစိုးရကတိုက်ရိုက်အုပ်ချုပ်မဲ့ဒေသနှစ်ခုဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကတရားဝင်သတ်မှတ်လိုက်တာပါ။မတူညီချင်းတွေကြုံရတဲ့မွတ်စလင်အများစုရှိရာကာရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုရှိရာဂျမ္မူဒေသတို့ကိုဂျမ္မူကာရှမီးယားဒေသဖြစ်သတ်မှတ်လိုက်ပြီးဗုဒ္ဓဘာသာဝင်တွေရဲ့တောင်မော်ဒေသလက်တာအပါဝင်နောက်ထပ်ဒေသတစ်ခုကိုလည်းတရားခွဲသတ်မှတ်လိုက်ပါတယ်။ဒီစီပိုင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်ကနေအိန္ဒိယဆွေကပဲဖြစ်လိုက်ပြီးလပိုင်းကြံမှာပဲဗဟိုဆွေရလက်ရောက်ခံဒေသတွေဖြစ်သတ်မှတ်လိုက်တာပါ။အထူးအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုဖြစ်အခွင့်အရေးပေးခဲ့တဲ့အတွက်ဒေသတွင်းမှာဖွံ့ဖြိုးမှုတွေနောက်ကျကျန်ခဲ့တယ်လို့အကြံပေးဝါဒအားကောင်းလာပြီးအိန္ဒိယနဲ့မတင်းပြတ်မြတ်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံကလူတချို့ကိုတွေးထိုးလုံဆော်ဖို့လက်နက်တစ်ခုလိုအသုံးချခဲ့တာတွေရှိရဲဆိုပြီးဝန်ကြီးချုပ်မိုဒီကသူ့ဆွေရရဲ့ဆုံးဖြတ်ချက်ကိုကောက်ွယ်ပြောဆိုထားပါတယ်။ကရှမီးယားဒေသမှာခွတ်ထွက်ဖို့ကြိုးပမ်းနေတဲ့လက်နက်ကိုင်တွေကိုပါကစ္စတန်နိုင်ငံကအားပေးကူညီနေတယ်လို့လက်ချင်တင်နှံပေးတာတွေရှိနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားတာပါ။အိန္ဒိယဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့ကရှမီးယားဒေသအနေနဲ့တတိတခြားဖြစ်နေတဲ့အခြေအနေကိုကြော်လာပြီးကြံဒေသတွေနဲ့ပေါင်းစည်းနိုင်မဲ့အစီအစဉ်ဖြစ်နေအားပေးကြပါတယ်။ဝေဖန်သူတွေကတော့ဆုံးဖြတ်ချက်ကြောင့်အိန္ဒိယဆွေရပေါ်ဆက်ကျင်မှုတွေပုံမကြီးထွက်လာပြီးပုံကံမှုတွေနိုင်ငံနဲ့ပြန့်နှံ့လာမှာစိုးရင်ရတယ်ဆိုပြီးတော့လည်းသတိပေးနေကြပါတယ်
။ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်တွေကရာဟီမ်ယာခန်မြို့နာမှာခီးတဲ့တင်မြေထားတဲ့ဇင်းပေါ်မှာပောက်ကွဲမှုဖြစ်ခဲ့ပြီး84ယောက်ထပ်မင်းတေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါရယ်ကရာချီမြို့ကနေရိုဝါပင်ဒီမြို့ကိုမြေထားသွားနေစဉ်ပောက်ကွဲမှုဖြစ်ခဲ့တာပါ40ထပ်မင်းလည်းထိခိုက်ဒဏ်ရာရခဲ့ပါရယ်ယထာတွဲတွေကနေမိခိုးလုံးကြီးတွေထွက်နေတဲ့ပုံတွေလူတွေအော်ဟစ်တန်တွေကိုပါကစ္စတန်ကလာတဲ့ဗီဒီယိုပုံတွေမှာတွေ့ရပါရယ်မိလောင်နေတဲ့ယထာတွဲတွေကနေလွတ်အောင်လို့ယထာသွားနေတဲ့ကြားကခုံချခဲ့ကြတဲ့အတွက်အများပြားတေဆုံးခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်ခီးတဲ့ ဂက်စ်မီဘိုနှစ်ခုတုံးပြီးတော့မနက်စာချက်ဆရာကဂက်စ်မီဘိုတွေပောက်ကွဲမိလောင်ခဲ့တာလို့မြေထားဝင်ကြီးရှိတ်ရာရှီအာမက်ကပြောပါတယ်ရထားတွဲတွေပေါ်မှာ gas မီးဖို့တွေအသုံးပြုတာတားမြစ်ထားပြီးမဲ့ခီးတဲ့တွေကြံ့ညံ့နေတဲ့ရထားတွေပေါ်မှာလိုက်လံစစ်ဆေးတာမျိုးတော့မရှိသလောက်ပါတေဆုံးထရရသူအများစုက WE Jamet ဘာသာရေးအဖွဲ့အစည်းစဉ်နဲ့အခမ်းအနားတစ်ခုတွားကြတဲ့မွတ်စလင်သာသနာပြုတွေဖြစ်ကြပါတယ်မတော်တဆဖြစ်ရတဲ့ပတ်သက်လို့အင်မတန်စင်မကောင်းဖြစ်ရတယ်လို့ဝန်ကြီးချုပ်အင်မရာခမ်ကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားပြီးထိခိုက်ဒဏ်ရာရသူတွေကြံ့ရစ်သူမိသားစုတွေအတွက်တောင်းခဲ့ပါတယ်ပောက်ကွဲမှုတွေကိုချက်ချင်းစုံစမ်းဖို့လည်းညွှန်ကြားထားပါတယ်
ဂျပန်နိုင်ငံတောင်ပိုင်းအိုကီနိုဝါကျွန်းပေါ်ကရှူရီရဲတိုင်မှာဒီနေ့စောပိုင်းကမိလာမှုဖြစ်ရာကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO ရဲ့ကမ္ဘာ့အမွေအနှစ်စည်းဝေးအဆောက်အဦပျက်စီးမှုနီးပါးဖြစ်ခဲ့ပါတယ်။အိုကီနိုဝါခရိုင်ရဲ့မြို့တော်ဖြစ်တဲ့နာဟာမြို့ကရဲတပ်ရဲ့ပင်မအဆောက်အဦမှာမိလာမှုစဖြစ်တာပါ။မိလာမှုကြောင့်ပင်မအဆောက်အဦတစ်ခုဖြစ်တဲ့စိုက်ရင်းကျောင်းဆောင်နဲ့မြောက်ပိုင်းကျောင်းဆောင်ဟိုကူတန်တို့ပျက်စီးသွားတဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။နန်ဒန်တောင်ပိုင်းကျောင်းဆောင်ကလည်းအကြီးအကျယ်ဖြစ်စီခဲ့တာပါမိလောင်မှုအတွင်းထိခိုက်ဒဏ်ရာရတဲ့သတင်းမကြားသလိုမိလောင်မှုဖြစ်ပွားတဲ့အကြောင်းရင်းကိုလည်းလက်တလုံးမသိရသေးပါဘူ
းဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းမှာဒီကနေ့အင်အားဖြင့်ငရင်လှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ကျွန်းပေါ်ကကေဆန်တေးမြို့တောင်ဘက်1ကီလိုမီတာလောက်မှာလှုပ်ခတ်ခဲ့တဲ့ငရင်ပြင်းအားက 6.5 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်ဒီဒေသမှာတတိယအကြိမ်ငရင်လှုပ်တာလည်းဖြစ်ပါတယ်ဒဗာအိုမြို့မှာပြိုကျသွားတဲ့9ထပ်တိုက်ကနေ6ယောက်ထက်မနည်းကိုကယ်ဆယ်နိုင်ခဲ့ပါတယ်ဒဗာအိုမြို့သားဖြစ်တဲ့သမရရော်ဒရီဂိုဒူတာတီဟာငရင်လှုပ်ချိန်အဲ့ဒီနားမှာရှိနေပေမဲ့အန်ဒီယဘေးကလွတ်ခဲ့တယ်လို့ပြောခွင့်ရသူကပြောပါတယ်အင်္ဂါနေ့တုန်းကအဲ့ဒီဒေသမှာ 6.6 ပြင်းအားနဲ့ငရင်လှုပ်ခဲ့လို့6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့အောက်တိုဘာ16ရက်နေ့တုန်းကလည်း6.4 ပြင်းအားနဲ့ငရင်လှုပ်ခဲလို့9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အဲ့ဒီငရင်နှစ်ခုလုံးကလည်းယာနဲ့ချီပြီးထိခိုက်ဒဏ်ရာရခဲ့တယ်လို့အဆောက်အဦအမြောက်အများပြောကြပျက်စီးခဲ့ပါတယ်ရှင
်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ထိနာခဲ့တဲ့မူဆယ်နေဆက်ကုံသွယ်ရေးဟာပုံမှန်ပြန်ဖြစ်လာပေမဲ့မြန်မာသွင်းကုန်တွေကိုတရုတ်နိုင်ငံဘက်ကကန့်သတ်လာတာဈေးကစားတာတွေကြောင့်ကုံသွယ်ရေးမညီမမျှဖြစ်နေတဲ့အကြောင်းမူဆယ်ကုံသွယ်တွေကပြောကြပါဗျ။စံအပါဝင်အရင်ကပို့ပေးနေတဲ့ကုန်ပစ္စည်းတွေကိုတရုတ်ဝင်ပြန်ပြီးတော့တင်ပို့နိုင်အောင်မြန်မာဘက်ကအစိုးရချင်းညှိနှိုင်းတာတွေအများဆုံးအကောင့်ထဲပေါ်ပေးဖို့ကုန်တယ်တွေကလိုလားနေကြပါတယ်။မူဆယ်ကုန်သွယ်ရေးခြေနေကိုမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးမှာပါရှင်
။မြန်မာပြည်တွင်းကအဓိကကုန်သွယ်ရေးလမ်းကြောင်းမှာမြောက်ပိုင်းလက်နက်ကိုင်ဖွဲ့ရည်နဲ့တပ်မတော်ကြားတိုက်ပွဲတွေသိမ်းမရှိရောရဲ့နောက်ပိုင်းနယ်စပ်ကုန်သွယ်ရေးပြန်ကောင်းလာမယ်လို့မျှော်လင့်ခဲ့ပေမဲ့တရုတ်နိုင်ငံဘက်ကစံအပါဝင်မြန်မာဘက်ကတခြားစိုက်ပျိုးရေးထွက်ကုန်များပြားကိုကန့်သတ်ပိတ်ဆို့မှုတွေတိုးလုံးလာတာကြောင့်မူဆယ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကထိခိုက်နေတာမျိုးရှိပါတယ်။တရုတ်ကမြန်မာနိုင်ငံထဲတင်ပို့နေတဲ့ကုန်စည်ပမာဏကအရင်ကားထက်ပိုများလာပေမဲ့မြန်မာကတော့စိုက်ပျိုးရေးထွက်ကုန်တွေကိုပဲတရုတ်ကိုအားထားတင်ပို့နေရတာပါ။တရုတ်ဘက်ကကန့်သတ်ထားတဲ့ပြည်တွင်းထွက်ကုန်ပစ္စည်းတွေဟာတရားမဝင်လမ်းကြောင်းကနေသွားနေတဲ့အတွက်ဓာတ်တွေကိုလည်းတရားဝင်လမ်းကြောင်းကနေတင်ပို့နိုင်အောင်ဆောင်ရွက်သင့်ကြောင်းမူဆယ်နန်းခမ်းနယ်စပ်ကုန်သွယ်ရေးအသင်းရဲ့တာဝန်ရှိသူတဦးဖြစ်သူဦးဆိုင်ခင်မောင်ကပြောပါတယ်။
ကုန်တွေအနေထားကလေ balance မဖြစ်ဘူးကွာအပတ်ဆောင်နေစမ်းကုန်တွေမှုမှာကျွန်တော်တို့ကအနုလက္ခဏာပြတော့ပါအဲ့လိုဖြစ်တာကလည်းကျွန်တော်ဆက်တာပို့ကုန်တွေငိုတဲ့ရှိတာစိုက်ကြွေးပို့ကုန်တွေတရားထွက်ကုန်ပို့ကုန်တွေဆိုတော့ဟိုသူတို့ကအကြောင်းမျိုးမျိုးနဲ့ထိန်းချုပ်လိုက်တာနော်အဲ့ဒီအနေထားတွေကြောင့်အမှန်တိုင်းပြောရရင်ကျွန်တော်ဆက်တာပို့ကုန်ကတရုတ်ဝင်ပို့ကုန်တွေအမေတွေဒုချဲ့လိုက်နိုင်လဲဆိုဥပမာကြောက်တန်းတူရနော်နောက်ပြီးတော့တခြားတွေကန်တက်ကုန်တွေကိုယ်လည်းကိုထုတ်နေတာပဲအဲအဲ့ဒါကိုအခွင့်ရအောင်သေဝေကြည့်တော့အဲဒီနည်းလမ်းချာကြံကြည့်နိုင်တော့မဆိုးဘူ
းအခုရက်ပိုင်းအတွင်းမူဆယ်ဘက်ကိုတက်သွားတဲ့ပြည်တွင်းကဖျဲတင်ကားပြီးအယောင်မထွက်လို့တောင်းတင်နေပါတယ်ဒါကလည်းပြည်တွင်းဖျဲသီးရဲ့ရေသွေးကြောင့်လို့တရုတ်ကုန်တယ်တွေကပြောတယ်လို့တရုတ်ပြည်တွင်းမှာလည်းဖျဲသီးကအထွက်ကောင်းနေတဲ့အခြေအနေဖြစ်ပါတယ်လက်တလုံးဖျဲသီးဈေးကွက်အခြေအနေကိုမူဆယ်105မိုင်ကုန်တယ်ရေးစကန်ကမိမ့်မိမ့်တတိယုံပွဲုံပိုင်ရှင်ဒေါ်အေးအေးဝင်းကအခုလိုရှင်းပြပါတယ်
။တရုတ်ဘက်ကအခုကသူတို့ရောင်းအားလည်းမကောင်းဘူး။ပြီးတော့တရုတ်ပြည်တွင်းကလည်းပေါ်နေရလေ။အဲ့တော့တချို့ဝယ်လဲတွေကြတော့သူကတရုတ်ပြည်မှာပဲဝယ်နေတာတင်နေတာကျမတို့ဘက်မှာပြီးမတင်သေးဘူး။အခုလောလောဆယ်ကျမတို့ကမြန်မာပြည်မှာအခုကျမတို့105မိုင်မှာရောင်းနေရတာလေ။ရောင်းအားလည်းတအားများတာလေ။အဝင်အားလည်းတအားများတာဟိုစားတရက်တရက်ဆိုရင်တော့အစီးအခု150နဲ့100ကျားမှဝင်တယ်။ ရောင်းလို့အားနဲ့ဝယ်လို့အားလည်းမမြတဲ့သဘောလေးရှိတယ်ပေါ့နော်အဲဒီကျမတို့ရေသွေးကရေတက်တအားများတော့တရုတ်ပြည်ထဲရောက်တော့သူကအထားမခံဘူးတအားပုတ်တာအဲ့ဒါကြီးကြောင့်ပေါ့အမျိုးမျိုးကြောင့်ဈေးကွက်တွေလည်းမကောင်းတာ
အရင်ကရရဲ့ဖျဲသည့်ဈေးနှုန်းထက်တဝက်လောက်အကျိုးမြတ်နေသွားရဲ့လို့ဖျဲကုံတွေကပြောပါတယ်မြန်မာဘက်ကပုဂုံအနေနဲ့ဖရဲတခွားနဲ့ပဲမျိုးစုံရေထွက်ကုန်နဲ့ကျွဲနွားစားရကုန်တွေကိုကားစီးရေ300ဝန်းကျင်လောက်တင်ပို့နေပြီးတရုတ်ဘက်ကတော့စိုက်ပျိုးရေး3ပစ္စည်းတွေအိမ်ဆောက်ပစ္စည်းတွေနဲ့ကလေးကစားစရာအပါအဝင်စားတောက်ကုန်မျိုးစုံကိုတရက်ကိုကုန်ကားအစီး1000ကျော်လောက်မြန်မာပြည်ထဲကိုနေတိုင်းတင်သွင်းနေရလဲဖြစ်ပါတယ်ဒါဟာတရုတ်ဘက်ကသွင်းကုန်နဲ့မြန်မာဘက်ကပို့ကုန်အချိုးအစား3စတဆမကကွာနေရလဲဖြစ်ပါတယ်တရုတ်ဘက်ကမြန်မာကုန်ပစ္စည်းတွေကိုကန့်သတ်ချက်တွေလုပ်လာရတာကတရုတ်အစိုးရရဲ့ကုန်သွယ်ရေးမူဝါဒအခြေအနေအပြောင်းအလဲနဲ့လည်းအဓိကသက်ဆိုင်နေပါတယ်။ AQ SIQ လို့ခေါ်တဲ့တရုတ်အကောက်ခွန်ဌာနရဲ့ကုန်ပစ္စည်းအရေးသွေးစောင့်ကြည့်စစ်ဆေးရေးဌာနကသူ့နိုင်ငံတွင်ဝင်လာတဲ့ဘဲကုန်ပစ္စည်းမဆိုဓာတ်ရိုက်ကြက်မှတ်စစ်ဆေးနေရကြောင်းတရုတ်ဘက်ကသတ်မှတ်ထားတဲ့စံချိန်စံညွှန်းတွေနဲ့ကန့်ညီမှုရှိအောင်မြန်မာဘက်ကလက်ရှိမှာလိုအပ်တဲ့ပြင်ဆင်မှုတွေကိုလုံဆောင်တင်ကြောင်းစီးပွားကူးသန်းဝန်ကြီးဌာနရဲ့အမည်မဖော်သေးတဲ့အရာရှိတဦးက VOA ကိုပြောပါတယ်စီဝါကူတန်ဝင်းကြီးဌာနရဲ့အချက်အလက်တွေမှာမူဆဲနေဆက်ကုန်သွယ်ရေးစကန်ကနေမြန်မာဘက်ကပို့ကုန်ပမာဏဟာအခုနှစ်ဩဂုတ်လအထိအမေရိကန်ဒေါ်လာ1924တန်းရှိပြီးတရုတ်ဘက်ကသွင်းကုန်ပမာဏကတော့တန်းပေါင်း1619ရှိရလို့ဖော်ပြထားပါတယ်။ဒါဟာမြန်မာအစိုးရထုတ်ပြန်ထားတဲ့တရားဝင်စာရင်းစရာဖြစ်ပြီးဒါကိုကြည့်ချင်းအဖြစ်မြန်မာဘက်ကပို့ကုန်ဟာတရုတ်သွင်းကုန်ထက်နှစ်ဆနီးပါးများနေရပါဒါပေမဲ့နေဆက်ကတဆိုင်တရုတ်ကုန်ပစ္စည်းတွေမြန်မာနိုင်ငံထဲတရားမဝင်ဘလို့ဝင်ရောက်နေလဲဆိုတာအတိအကျမသိနိုင်ပါဘူး။နေဆက်ကုန်သွယ်ရေးမှာအထူးသဖြင့်တရုတ်နဲ့ကုန်သွယ်ရေးမှာရေဘူးအားဖြင့်လက်ခံထားတဲ့အချက်ကတော့မြန်မာဘက်ကနင့်နာမှုကြီးအများကြီးရှိရဆိုတဲ့အချက်ဖြစ်ပါတယ်။မူဆဲနေဆက်တစ်ခုတည်းကနေတစ်နှစ်တာကုန်စည်စီးဆင်းမှုပမာဏဟာတနိုင်ငံလုံးကုန်သွယ်ရေးပမာဏရဲ့20ရာခိုင်နှုန်းရှိရလို့ကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အရင်ကမြန်မာဘက်ကကုန်းနှင်းပိတ်ယူနန်ပြည်နယ်တဲကိုစံအပါဝင်ပြောင်းပဲဒီစိန်ကြက်သွန်ဒီဇယ်ရာဘာတကြားတရက်သီးငရှင်ကနန်းနဲ့ကြောင်မြက်ရေနာအချောတဲ့တွေတင်ပို့ပါတယ်ဒီနှစ်အတွင်းတရုတ်ရဲ့ကန့်သတ်မှုတွေကြောင့်နေဆက်ကုန်သွယ်ရေးတိတိတသာကျသွားနိုင်ကြောင်းမူဆဲကုန်သွယ်အတိုင်းဝန်းကခန့်မှန်းထားပါတယ
်ကိုစောထက်ပြောပြသွားတာပါရှင်အခုတော့လက်ရှိအနာရပါတီ NLD ဟာလာမယ့်ရွေးကောက်ပွဲအတွက်စတင်ပြင်ဆင်လာနေပြီဆိုတဲ့အကြောင်းကြေညာရအောင်ပါNLD ပါတီဟာလာမယ့်2020ရွေးကောက်ပွဲအောင်နိုင်ရေးအပါအဝင်ပါတီရဲ့လုပ်ငန်းစဉ်တွေကိုမကြသေးခင်ကဗဟုအလုံးမှုဆောင်အဖွဲ့တွင်းရေးမှုအဖွဲ့ဝင်3အဖြစ်ယာရုတိုးပေးလိုက်တဲ့ဒေါက်တာအောင်မိုးညိုအပါအဝင်ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်4ဦးကဦးဆောင်သွားမယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်လက်ရှိမှာပါတီတွင်းအောက်ခြေညှိနှိုင်းရေးကိုအဓိကထားဆောင်ရွက်နေတဲ့အကြောင်းလဲသူကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ပါတီရဲ့ဒုတိယဥက္ကဋ္ဌနှင့်လည်းဖြစ်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်ဗဟုအလုပ်အမှုဆောင်အတွင်းရေးမှုအဖွဲ့ဝင်တွေဖြစ်တဲ့ဦးညံဝင်းနဲ့ဦးဟန်သာမြင့်တို့အပါအဝင်မကြသေးခင်ကယာရုတိုးပေးလိုက်တဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုတို့လေးဦးဟာပါတီရဲ့လုပ်ငန်းစဉ်တွေနဲ့2020ရွေးကောက်ပွဲအောင်နိုင်ရေးတို့အတွက်ဦးဆောင်သွားမှာပါပါတီအနေနဲ့ပြည်သူတွေနဲ့အနီးဆက်ဆုံးဖြစ်အောင်ကြိုးစားတာဟာပါတီရဲ့ view ဟာဖြစ်ပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ပုံကိုယ်တွေကိုပြည်သူတွေအကဲဖြတ်နိုင်မှုအတွက်စီစဉ်ဆောင်ရွက်နေတယ်လို့ပါတီပြောခွင့်ရပုံကိုယ်ဒေါက်တာမျိုးညွန့်ကဖူယိုအေကိုပြောပါတယ
်ပြည်သူတွေနဲ့အနီးဆက်ဆုံးဖြစ်အောင်ကြိုးစားတာကျွန်တော်တို့ပါတီရဲ့ view ဟာဖြစ်ပါလိမ့်မယ်ကျွန်တော်တို့အဓိကတော့ပါတီရဲ့အောက်ခြေစနစ်မျိုးပဲဒီကလုပ်နေပါသေးတယ်အောင်နိုင်ရေးတော့2020ကျော်တော့မှကျွန်တော်တို့စာပါကိုကျွန်တော်တို့တာဝန်ပေးလိုက်တဲ့ပုံစံနဲ့ပတ်သက်လို့ရာနှုန်းကြီးလူတွေကကျဉ်းမှုအပြည့်အဝမရှိဘူးဆိုတာကိုလည်းကျွန်တော်သဘောပေါက်ပါတယ်ဒီတက်ဖို့ကောင်းမွန်တဲ့ရွေးချယ်မှုဖြစ်အောင်ကျွန်တော်တို့တောင်းရပါမယ်ဆိုတာပဲကျွန်တော်ပြောချင်ပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကလူထုထောက်ခံမှုအများဆုံးရတဲ့ပါတီတစ်ခုဖြစ်ခဲ့ပေမဲ့ကိုယ်စားလှယ်တချို့ရဲ့ဆောင်ရွက်ချက်တွေကတော့ပြည်သူလူထုကြားအားရချေနှက်စရာမရှိတဲ့အတွက်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ပါတီရဲ့ဒုဥက္ကဋ္ဌနှင့်ဒေါက်တာစောမြင့်မောင်ကလည်း2020ရွေးကောက်ပွဲမှာပြည်သူတွေကပါတီတစ်ခုတည်းကိုချီပြီးမဲပေးတော့မှာမဟုတ်တာကြောင့်ပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေအနေနဲ့ဝမ်းစာပြည့်နေဖို့လိုတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကရန်ကုန်တိုင်းအစိုးရအဖွဲ့လွှတ်တော်နဲ့ပါတီသုံးဝင်ဆိုင်တွဲဆောင်ပွဲတို့ကပြောဆိုခဲ့ပါတယ်ပါတီရဲ့ခေါင်းဆောင်နေရာအတွက်တာဝန်ပေးခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရခဲ့တဲ့သင်ခန်းစာတွေကိုအခုရွေးကောက်ပွဲအတွက်အသုံးချသွားမယ်လို့ပြောပါတယ်
နိုင်ငံရေးဘလို့မကိုစိတ်ဝင်စားကြည့်ကြည့်ရရွာကကြည်ကျူလေးစားပြီးအားကိုးနိုင်တဲ့အခြေချင်းနဲ့ဒုသာဆောင်မှုရှိတဲ့လူကိုပြန်ခိုင်းလိုက်တဲ့အတွက်ကြောင့်ပြီးခဲ့တဲ့ဒီအထူးရွေးကောက်ပွဲမှာပဲဖြစ်ဖြစ်ကြားပြရွေးကောက်ပွဲမှာပဲဖြစ်ဖြစ်အဖွဲ့ချုပ်ရှုံးခဲ့ရတယ်ဒီ အဲ့ဒါကိုကျွန်တော်ကနမူနာယူပြီးတော့အလေးထားပြီးတော့မဲဆန္ဒနဲ့ကျွန်တော်ယူတဲ့လူကိုလည်းပဲအဲ့ဒါမျိုးတွေနဲ့ကောင်းကောင်းရှင်းလင်းတဲ့လူကိုကျွန်တော်စာပြီးယူမှာဒါတော့ပေါင်းပေါင်းသဘောပေါက်နေပြီ
ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းလောက်က NLD ပါတီရဲ့ဒုတိယဗဟိုကော်မတီအစည်းအဝေးမှာတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းသွားမယ်ဆိုတာကိုထုတ်ပြန်ခဲ့ပါတယ်တနိုင်ငံလုံးမှာရှိတဲ့တိုင်းရင်းသားအရေးကိုဆောင်ရွက်နိုင်မှုအတွက်အခုလိုကော်မတီဖွဲ့စည်းလိုက်တာလို့ NLD ဘက်ကပြောပါတယ်ဒါပေမဲ့အဲ့ဒီလိုပြောဆိုမှုဟာ NLD အနေနဲ့တိုင်းရင်းသားတွေနဲ့လက်တွဲဆောင်ရွက်မဲ့အစီအစဉ်မရှိဘူးဆိုတဲ့သဘောတည်းရောက်နေတာကြောင့်တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးအတိုင်းအဝန်ကအဲ့ဒီအပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒေါက်တာအောင်မွန်းညိုကတော့ NLD ပါတီဟာတိုင်းရင်းသားအလုံးနဲ့ဆိုင်တဲ့ပါတီတစ်ခုဖြစ်တယ်လို့ပြောပါတယ်
။ Federal Democracy နိုင်ငံတော်အဆင့်ကိုရောက်အောင်လုပ်ပေးနေတာဒီဘယ်ပါတီဖြစ်မလို့ဘယ်နိုင်ငံရေးအဖွဲ့အစည်းဖြစ်မလို့ဒါပြည်သူလူထုနဲ့တိုင်းရင်းသားတွေကောင်းကောင်းမွန်မွန်ခွဲကြဖို့စဉ်းစားဖို့တကယ်ကိုတိုင်းပြည်ကို Federal Democracy ဖြစ်အောင်လုပ်နိုင်တဲ့နိုင်ငံရေးပါတီကိုပဲအလေးနဲ့ထားပြီးတော့မဲပေးစီခြင်းနဲ့ဗမာပါတီဖြစ်တယ်ဘာပါတီဖြစ်တယ်ညာပါတီဖြစ်တယ်ဆိုတာတွေကတစ်ဖက်သက်သွေးထိုးတဲ့ဇာတ်ကြီးဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီဗမာပါတီမဟုတ်ပါဘူးတိုင်းရင်းသားအလုံးပါတယ်
ပြည်ထောင်စုလွှတ်တော်ထဲမှာ NLD လွှတ်တော်ကိုယ်စားလှယ်59ရာခိုင်နှုန်းထိရှိနေပြီးလက်ရှိအချိန်မှာပါတီတွင်းကကိုယ်စားလှယ်45ဦးလောက်ကိုပါတီစည်းကမ်းထိန်းသိမ်းရေးအရအရေးယူထားပါတယ် NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကလည်းလာမယ့်2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာပါပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဦးဝင်းမြင့်ကတာမွေမြို့နယ်မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒေါအောင်ဆန်းစုကြည်ကတော့ကော်မူးမြို့နယ်မဲဆန္ဒနယ်ကနေရှင်ပြိုင်ခဲ့ပါတယ်ရှင်
စုစုပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးခြင်းပါတယ်ကမ္ဘာကျော်တဲ့စပိန်ဝိုင်းအရက်လုပ်ငန်းကအာရှဈေးကွက်မှာပိုးပြီးတော့ထိုးဖောက်နိုင်ဖို့ကြိုးစားလာနေပါတယ်စပိန်ဝိုင်းလုပ်ငန်းရဲ့အဓိကဈေးကွက်ကြီးတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံဟာ EU ထဲကဘလို့ကုန်သွယ်ရေးသဘောတူညီမှုတွေနဲ့နှုတ်ထွက်မလဲဆိုတာမရေမရာဖြစ်နေသလိုအမေရိကန်ပြည်ထောင်စုကလည်းစပိန်ဝိုင်းတွေအပါအဝင် EU နိုင်ငံတွေကသွင်းကုန်တွေအပေါ်ကုန်သွယ်ခွင့်ကောက်ခံနေတာကြောင့်စပိန်ဝိုင်းရက်တွေကိုတခြားဈေးကွက်တွေမှနေရာရဖို့ကြိုးစားလာနေတာဖြစ်ပါတယ်အပြည့်အစုံကို AP သတင်းကိုအခြေခံပြီးမတ်စုမြတ်မောင်ကပြောပြပါမယ်ရှင
်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပတဲ့နိုင်ငံတကာဝိုင်းအရက်လုပ်ငန်းပြပွဲကြီးမှာစပိန်ဝိုင်းအမျိုးအစားပေါင်း2000ကျော်ကိုပွဲထုတ်ပြသခဲ့ပါတယ်စပိန်ဝိုင်းအရက်လုပ်ငန်းတွေအဓိကအားထားတဲ့ဈေးကွက်တစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံက EU ထဲကနေဘလို့ပုံစံနဲ့နှုတ်ထွက်မှလဲဆိုတာမရေမရာဖြစ်နေတာနဲ့အတူစပိန်လုပ်ငန်းတွေရဲ့စိုးရိမ်မှုလည်းပိုပြီးအရှိန်မြင့်လာနေပါတယ်ကုန်သွယ်ရေးသဘောတူညီမှုတွေအပါအဝင်နှုတ်ထွက်ရေးသဘောတူညီမှုတွေကိုအခုချိန်ထိအတိမပြုတ်နိုင်သေးတာကြောင့်ဘာသဘောတူညီချက်မှမရဘဲနှုတ်ထွက်နိုင်တဲ့အခြေအနေရှိနေစေဖြစ်ပါတယ်။စပိန်ဝိုင်းလုပ်ငန်းတွေကနေနိုင်ငံတကာကိုတင်ပို့ရောင်းချတဲ့ဝိုင်းအရက်၃ပုံ၃ပုံလောက်ကဗြိတိန်နိုင်ငံကိုရောင်းနေရတာပါ။တန်ဖိုးအဖြစ်ယူရိုတန်တစ်နှစ်ကို330ကျော်ရှိတယ်လို့စပိန်ဝိုင်းလုပ်ငန်းလေ့လာရေး OEMV အဖွဲ့ကပြောပါတယ်။ EU ထဲကဗြိတိန်နှုတ်ထွက်သွားပြီးကုန်သွယ်ရေးအကန့်အသတ်တွေရှိလာခဲ့ရင်စပစ်ချက်လုပ်ငန်းတွေအပါအဝင်စပိန်လျာစိုက်ပျိုးရေးလုပ်ငန်းတွေအတွက်အကြီးအကျယ်ထိခိုက်မှုဖြစ်မယ်လို့စပစ်ချက်နဲ့ဝိုင်းလုပ်ငန်းတွေပိုင်တဲ့ Zamora ကုမ္ပဏီက Alberto Seldon ကပြောပါတယ်။
La salida de la Unión Europea del mercado británico va a ser un duro golpe para
Britain EU ရဲ့နှုတ်ထွက်တာဟာစပိန်လေယာစိုက်ပျိုးရေးနဲ့စားတောက်ကုန်လုပ်ငန်းတွေအတွက်အကြီးအကျယ်ထိခိုက်မှုဖြစ်ပါတယ်အထူးသဖြင့်ဝိုင်းတင်ပို့တဲ့လုပ်ငန်းတွေအတွက်ထိခိုက်ပါတယ်နောက်ဆိုတင်ပို့တဲ့ဝိုင်းအရက်တွေပေါ်သွင်းကုန်ကုန်တွေပေးရတော့မှာပါကျွန်တော်တို့ဝိုင်းလုပ်ငန်းတွေအတွက် Britain ကတိတ်ကိုအရေးကြီးတဲ့ဈေးကွက်တစ်ခုဖြစ်တာမို့ဖြစ်လာမယ့်အခြေအနေအရန်ကြီးမထိခိုက်ဖို့ကိုလုပ်ရပါလိမ့်မယ်ကျွန်တော်တို့ဝင်ငွေအပေါ်တက်ရောက်မှုတွေရှိလာမှာတော့တေချာပါတယ်
တကယ်လို့သဘောတူညီချက်တွေမရှိဘဲဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ရင်ကုန်သွယ်ရေးမှာအကြီးအကျယ်အနှောက်အယှက်ဖြစ်မယ်လို့ကြွမ်းကျင်သူတွေကတွက်ထားကြတာပါ။ဒါကြောင့်စပိန်ဝိုင်းကြိုက်တဲ့ဗြိတိန်လူမျိုးတွေဝိုင်းအရက်ပြတ်မသွားရအောင်လို့2019နှစ်စာပိုင်းကလေးကဝိုင်းထုတ်လုပ်သူတွေကဗြိတိန်မှာဝိုင်းပလင်းတွေကိုပို့ပြီးစုဆောင်းထားကြပါတယ်။စပိန်ဝိုင်းလုပ်ငန်းအဖွဲ့ချုပ်ကလည်းတခြား EU နိုင်ငံတွေကဝိုင်းလုပ်ငန်းအဖွဲ့တွေနဲ့ဆွေးနွေးပြီးဝိုင်းအရက်အပေါ်ကောက်ခံတဲ့အခွင့်အရေးဝိုင်းရဲ့မူလစင်မြင့်အမှတ်တရစိတ်အထောက်အထားတွေနဲ့ပတ်သက်လို့ဗြိတိန်အစိုးရနဲ့သဘောတူညီချက်ရနိုင်ဖို့ကြိုးစားနေပါတယ်။အခုလိုအခြေအနေမှာပဲစပိန်နိုင်ငံအပါအဝင် EU နိုင်ငံတချို့ကစားသောက်ကုန်တွေအပေါ်အမေရိကန်ကအသွင်းကုန်ခွန်တိုးမြှင့်ကောက်ခံနေပါတယ်။ Airbus လေကြောင်းလိုင်းအပေါ် EU နိုင်ငံတွေထောက်ပံ့ခြင်းပေးတဲ့ကိစ္စအမှုမှာအမေရိကန်အနိုင်ရတဲ့အတွက် EU နိုင်ငံတွေတင်ပို့တဲ့ဝိုင်းအရက်တွေဒိန်ခဲတွေအပါအဝင်ကုန်ပစ္စည်း 9.5 ဘီလျံဘိုးအမေရိကန်ကအသွင်းကုန်ခွန်ကောက်နေတာပါ။ဒါကြောင့်အမေရိကန်ကိုသွင်းတဲ့စပိန်ဝိုင်းအရက်တွေအတွက်သွင်းကုန်ခွန်25ရာခိုင်နှုန်းပေးဆောင်နေရပါတယ်။စပိန်ဝိုင်းလုပ်ငန်းလေးလာရေး OEMV ရဲ့ကိန်းဂဏန်းတွေအရ2018ခုနှစ်တုန်းကအမေရိကန်ကိုတင်ပို့တဲ့စပိန်ဝိုင်းအရက်ကတန်ဖိုးအဖြစ်ယူရို352တန်ရှိပါတယ်။ အမေရိကန်ကတွင်းကုန်ခွန်ကောက်နေတဲ့ကိစ္စနဲ့ဗြိတိန် EU တွေကထွက်မဲ့ကိစ္စကွဲတာကိုတော့ဝိုင်းအရက်လန်းညွန်ဂီယာပင်ယန်အဖွဲ့ကအခုလိုရှင်းပြပါတယ
်ဘယ်လိုမျိုး distinta la situación de lo la pues de lo que puede pasar en Estados Unidos respecto al Brexit
ဘရစ်စ်ကိစ္စနဲ့အမေရိကန်တွင်းကုန်ခွန်ကောက်တဲ့ကိစ္စကအခြေအနေတော်လေးကွာပါတယ်ဗြိတိန်နှုတ်ထွက်တဲ့ကိစ္စကပြင်သစ်အီတလီဂျာမနီစတဲ့စပိန်ရဲ့ပြိုင်ဘက်ဝိုင်းလုပ်ငန်းတွေအားလုံးကိုထိခိုက်ပါတယ်အမေရိကန်ကုန်သွယ်ခွန်ကောက်တာကတော့ Airbus ကိစ္စလက်တော့ပြန်တာမှု Airbus ကိုငွေကြေးအရထောက်ပံ့ခဲ့တဲ့နိုင်ငံတွေပဲထိခိုက်ပါတယ်အီတလီ Greece Portugal စတဲ့အခြားပြိုင်ဘက်ဝိုင်းလုပ်ငန်းတွေကိုမထိခိုက်ပါဘူး
အခုလိုဗြိတိန်နဲ့အမေရိကန်ကဈေးကွက်တွေထိခိုက်မဲ့အခြေအနေကြောင့်စပိန်ဝိုင်းလုပ်ငန်းတွေကတခြားဈေးကွက်ဖက်လှည့်ဖို့ကြိုးစားနေတာပါအာရှမှာအထူးသဖြင့်တရုတ်ဟောင်ကောင်နဲ့တောင်ကိုရီးယားနိုင်ငံတွေမှာစပိန်ဝိုင်းအရက်တွေကရေပန်းစားပါတယ်အလေလက်လူဒန်းစားတွေပိုများလာတဲ့တရုတ်နိုင်ငံမှာစပိန်ဝိုင်းအနီးအဖြူနဲ့ sparkling wine အရက်တွေကိုတော်တော်လေးတောက်လာကြပါတယ်2018ခုနှစ်တုန်းကတရုတ်နိုင်ငံကိုတင်ပို့တဲ့စပိန်ဝိုင်းအရက်တန်ဖိုးကယူရို156တန်းရှိတယ်လို့ OEMV အဖွဲ့ကပြောပါတယ်ဒါကြောင့်တရုတ်အပါအဝင်အာရှဈေးကွက်မှာတိုးချဲ့နေရယူနိုင်ဖို့စပိန်ဝိုင်းအရက်လုပ်ငန်းတွေကမျှော်လင့်နေကြတာဖြစ်ပါတယ်ရှင်
စမေဝိုင်းလုပ်ငန်းအကြောင်းမှတ်စုမြတ်မုံပြောပြသွားတာပါရှင်အခုအမေရိကန်ကအကြီးကျယ်လောင်ကျွမ်းနေစေတော်မီဘက်ကိုကြည်ကြရအောင်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကတော်မီဟာငြိမ့်လို့မနိုင်သေးပဲဆက်ပြီးတော့လောင်နေသေးတာကြောင့်လူထောင်ပေါင်းများစွာနေအိမ်တွေကစွန့်ခွာထွက်ပြေးနေကြရပါတယ်လေပြင်းတိုက်နေတဲ့အတွက်လဲဝိုင်ယာရှော့ဖြစ်မှာစိုးရိမ်နေတဲ့အတွက်အာဏာပိုင်တွေကလျှက်စစ်ဓာတ်အားတွေကိုဖြတ်တောက်ထားပါတယ်ပြည်နယ်တစ်ခုလုံးကအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းမီရှယ်ချင်းပေးပို့ထားတဲ့သတင်းလွှာကိုကိုငိမ့်ချန်းကပြောပြမှာပါရှင
်ကယ်လီဖိုးနီးယားပြည်နယ်အတွက်ကတော့6တွေ့ပြီးအန္တရာယ်များတဲ့သတင်းပတ်တွေပါတောင်နဲ့မြောက်ပိုင်းပြည်နယ်အနှံ့ကပြည်သူတွေကမိဘေးလွတ်အောင်နေအိမ်တွေကိုစွန့်ခွာပြေးနေရပါတယ်။လေပြင်းကလည်းတနအိမ်မိုင်60နှုန်းနဲ့တိုက်တက်တဲ့အတွက်လက်စစ်ကုမ္ပဏီတွေကကြိုတင်ကာကွယ်တဲ့အနေနဲ့ဓာတ်အားတွေကိုဖြတ်တောက်ထားရပြီးလူသတန်းနီးပါးထိခိုက်နေရပါတယ်။မိခိုးတွေကလည်းနေရာအနှံ့ပါ။မိမိရတဲ့သူတွေအတွက်ဒီကားကိုစီစဉ်ပေးထားတာဖြစ်ပြီးတော့ဖုန်းနဲ့ဆေးပစ္စည်းတွေအားသွင်းဖို့ laptop နဲ့အလုပ်လုပ်ဖို့အပြင်ကော်ဖီဘာရနိုင်ပါတယ်။ဆာရွက်ဆာတန်းဘာသာပြန်သူဂျန်နာကိုကဒီနေရာမှာအလုပ်လာလုပ်တာပ
ါ I think I'm kind of
ကျွန်မအတွက်တော့အနေငယ်အခက်အခဲဖြစ်ပါတယ်အပြစ်သက်ပေးရမယ့်ကိစ္စတချို့မပေးနိုင်ခဲ့ပါဘူ
းသူတယောက်တည်းတော့မဟုတ်ပါဘူးဒီကတခြားလူတွေကလည်းမီးမလာပေမဲ့သူတို့ဘဝရှင်သန်ရေးအတွက်ဆက်လက်ကြိုးပမ်းနေရပါတယ်ဂယ်ရီကြီးကကျောင်းအုပ်ချုပ်ရေးဘုတ်အဖွဲ့ဝင်ပ
ါကျွန်တော်ကျောင်းနေချင်းနေစောင့်ချင်းနေပါတယ်ဘယ်ကျောင်းဖွင့်လဲဘယ်ကျောင်းပိတ်လဲဆိုတာတွေပ
ါဂျွန်စပီးကစီးပွားရေးသမားပ
ါကျွန်
တော်စီးပွားရေးကိုဖုန်းနဲ့လုပ်နေတာပါ
ပြည်နယ်အုပ်ချုပ်ရေးမှူးကအရေးပေါ်အခြေအနေကြေညာထားပြီးမိသက်သမားတွေဟာပြည်နယ်နေရာအနှံ့330ကျော်မှာမီးငြှိမ်းတပ်နေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့လေငြိမ်သွားတဲ့အတွက်မိသက်သမားတွေမီးကိုနိုင်သွားတယ်လို့ရှိပေမဲ့လာမယ့်ရက်တွေမှာလေပြင်းပြန်တိုက်မယ်လို့ခန့်မှန်းထားပါတယ်။ဒေသခံတွေအတွက်ကတော့လမ်းစုံတိုင်းမှာမီးမလာတဲ့အတွက်ကားမောင်းရမှာခက်ခဲတွေရှိနေတယ်လို့အသက်ရှူရမှာလည်းမီးကိုတွေကြောင့်ခက်ခဲနေပါတယ်။ဒေတာကန်မန်ဒီဒေါက်ကလတ်က
When my son woke up this morning
ကျမသားလေးမနက်နိုးလာတော့ကမိခိုးနှံကပြင်းလွန်းလာကြောင်းအိမ်ထဲမှာမီးလောင်နေတယ်လို့တောင်ထင်မိပါတယ
်ဒီကလူတွေအတွက်ဂျိုတင်သတိပေးချက်မရှိဘဲရောက်လာတတ်တဲ့ငလင်ဘေးကိုစိတ်ပူခဲ့ကြပေမဲ့အခုအချိန်မှာတော့လေပြင်းတိုက်ပြီးမီးပွားတောက်နိုင်တဲ့ဘေးကိုလည်းစိုးရိမ်နေရပါတယ်မန်ဒီဒေါက်ကလတ်ကပဲ
From Florida we experienced
ကျမတို့ကဖလော်ရီဒါပြည်နယ်ကပါဟာရီကိန်းမြဲတိုက်ပါတယ်အခုငရင်နဲ့မိဘေးကပိုးပြီးကြောက်စရာကောင်းတယ်လို့ထင်မိပါတယ
်။ကယ်လီဖိုးနီးယားမှာနေထိုင်သူတွေအတွက်ကတော့အခြေခံအဆောက်အုံတွေပေါ်ဘလောက်မိခိုးနေရတယ်လဲဆိုတာနားလည်မိတဲ့အခိုက်အတန့်လည်းဖြစ်ပါတယ်။အိမ်မွေးပုံသွင်းညို့လို့တတ်တော်ဝါတွေအတွက်အပူချိန်ထိန်းထားပေးဖို့လိုအပ်ပြီးတော့ဘာကလေးမှာရှိတဲ့ဒီဆိုင်ကမိမလာတဲ့အိမ်တွေကငွေတွေပုံသွင်းညို့တွေခိတ္တလာရောက်ခုံလုံခွင့်ပေးထားပါတယ်။လေနဲ့မိပေါင်းပြီးဖြက်စီးနေပင်ပဲလေကယ်လီဖိုးနီးယားဒေသခံတွေကတော့လိုက်လောညီထွေဖြစ်အောင်နေထိုင်နေပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြသွားတာပါရှင်ကျမတို့ video ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်ချန်ပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တစ်တာအမှတ်89ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အော်တိုဘာလ31ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေကတော့ကိုဝင်းမင်းရဲ့ဂျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာနားဆင်ကြရမှာကတော့
အခမ်းအနားတို့ NCA ဂျမ်းမာရေးချိုးချာကြသည့်တိုင်းရင်သားလက်နဲ့တိုင်းအခွင့်အစီအများမှစုံစုံလင်လင်တက်ရောက်ကြသည်ခုညှို့လင့်ထားကြတော့လဲ
တနိုင်ငံလုံးအပြည့်အစတင်လက်မှတ်ထိုးတဲ့၄နှစ်ပြည့်အခမ်းအနားမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အစုံလေးမတက်ရောက်နိုင်ခဲ့တာနဲ့ပတ်သက်လို့ကရင်အမျိုးသားစည်းရုံးဥက္ကဋ္ဌရဲ့ပြောသွားချက်နဲ့အတူတခြားတိုင်းဒေသဒေသအသီးသီးကသတင်းလွှာတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ဒီတစ်ပတ်မှာတော့လူခန္ဓာကိုယ်အတွက်ဗိုက်တမင် D ဓာတ်ရဲ့အရေးပါမှုအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဗိုက်တမင် D ဓာတ်ချို့တဲ့တာအဖြစ်များနေတာကိုမကြာသေးခင်ကပဲအထောက်အထားတွေတည်တွေ့ခဲ့ရပါတယ်ဗီတာမင် D ဟာနေရောင်ခြည်ကနေအလဲတကူရနိုင်ပြီးနေရောင်ခြည်ကောင်းကောင်းရတဲ့မြန်မာနိုင်ငံမှာဘာကြောင့်ထူးထူးခြားခြားဗီတာမင် D ချို့တဲ့နေရသလဲဆိုတာကိုစေတက္ကသိုလ်1အယိုးအကျော်အစ်စ်စေပညာဌာနပါမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเค you choose ทุกคู่เสียวันจีปาโมคดร.ชิโซครับเรารู้ดีวิตามิน D อาหารแท้ชุเตดาก็เมียนมาနိုင်ငံမှာဖြစ်တဲ့အနေဒါဘလောက်များလဲဆရာ
ဗီတာမင် D ဆိုတော့တနည်းအားဖြင့်တော့ညီပူတက်လို့လဲခေါ်တာပေါ့เนาะညောင်ကြီးရရတဲ့အဲဆိုင်းငါညီမနဲ့ကြည့်ပြီးတော့ဗီတာမင်ညီနဲ့ပြောင်းသွားတယ်ဆိုတော့ဥမာအရင်းကပမာပြီးမှာစိတ်မရှိဘူးလို့ခင်ခဲ့ကြတာပေါ့နော်ဒါပေမဲ့ပြီးခဲ့တဲ့ဇလနှစ်လကပဲ NGO တခုပေါ့သူကနေပြီးတော့မှနာဂပြည်နယ်မှာသွားပြီးလေ့လာကြတဲ့အခါမှာဗီတာမင် D ချို့တဲ့မှုကတော်များတယ်ဆိုတာကိုတွေ့ပြီးတော့မှသူအားလေးတစ်ခုထုတ်လိုက်တယ်။ဒါကြောင့်တော်များတယ်ဆိုလူတရားဆန်းလို့ရှိရင်လူ80လောက်ကဗီတာမင် D ကချို့တဲ့များတွေ့တယ်လို့ဆိုပါတယ်။ဒါကပြင်ကိုကျွန်တော်တို့ဇာဝင်တိုင်းဝိုင်းကလည်းအခုကျွန်တော်ဆိုရင်တော့ရိုးကျောစစ်ဌာနမှာပေါ့နော်။ဒီမှာလူနာမှာလာတဲ့လူတွေအကုန်လုံးလူတရားတော့ကိုဖောက်ကြည့်တဲ့အခါမှာလည်းအဲ့လိုပဲဇာမာကိုယ်နဲ့ရောက်ကပြင်းပြင်းထန်ထန်ချိုးနေရအောင်တွေ့ရတာပေါ့နော်။ဟိုဘက်ကဆိုလို့ရှိရင်တော့အထွေထွေသူ့ကူကြောင့်မှာကြီးတော်ချိုးမှနိုင်တယ်။လူပဲသူ့ရှိမှလည်းလူနာတွေဘူး။လာလာကတော့ပြင်းပြင်းထန်ထန်လူလည်းတော့မဟုတ်ဘူးပေါ့နော်။သူ့ဘာသူကောင်းကဲလူလိုသွေးသူလူလိုစီးလို့လာ။ဒါတွေကိုလည်းပြင်းပြင်းထန်ထန်ကြားပန်းဖောက်ကြည့်လိုက်တဲ့အခါမှာပြင်းပြင်းထန်ထန်ချိုးတဲ့မှုက၆ထွေရတယ်လို့တော့တွေ့တယ်လို့လည်းသိရတာပေါ့နော်။ဒါကြတော့ဗမာပြည်မှာဗီတာမင်ဒီချိုးတဲ့မှုကတော်တော်လေးကိုများနေတယ်လို့ဆိုနိုင်ပါတယ်
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဆရာကနေပြောလို့ဒီနေရောင်ကြီးကရတာဖြစ်တဲ့အတွက်ဗမာပြည်မှာလည်းနေရောင်ကြီးကဟိုတော်တော်လေးရတာပေါ့ဆရာနော်။ဘာကြောင့်မလို့အခုလိုမျိုးဖြစ်လာရလဲဆရာကြီး။အရင်ရောဖြစ်ခဲ့တာတွေရှိလား
။ဒီရင်တော့တော့ဒီဗီတာမင်ဒီကိုတိုင်းကြတာလည်းခက်ခဲတော့သူချင်းတော့ဒီပုံမှန်အဖြစ်တကွက်ကနေမှတိုင်းပြည်မရှိဘူးပေါ့နော်။အခုဒီနေ့ကစပြီးတော့မှကျွန်တော်ကလည်းသိဝင်တဲ့ဗီတာမင် D ကိုတိုင်းလို့ရအောင်တခွက်ခန်းမျိုးကိုတိုက်တွန်းပြီးတော့ဗီတာမင် D ကိုတိုင်းကိုစားလုပ်တယ်။အဲတော့အရင်တော့ကဘယ်လောက်နေသလဲဆိုတော့အမှန်တမ်းနေတော့မရှိဘူးပေါ့နော်။ဒါပေမဲ့မနေဘူးလို့တော့ထင်ခဲ့ကြတာပေါ့နော်။အလို့ထင်လဲဆိုတော့နေအောင်ကြီးကလည်းခေါင်းကပြောလို့မပြရအဘိုင်းဒေသလည်းဖြစ်တယ်။နေအောင်ကြီးရတဲ့ရှင်ရလည်းများတယ်ပေါ့။များပြင်းတော့ဒီဥရောပလိုမျိုးဆောင်းရင်းရှိတဲ့ဒေသတွေမှာဗီတာမင် D နေတယ်လို့ပဲအကြံဉာဏ်တည်တာရတာပေါ့။ဒါပေမဲ့အခုပြန်ကြည့်တော့စံကြီးတဲ့အခါကျတော့ဗီတာမင် D ရနေအောင်နဲ့တွေ့မှရတယ်ဆိုတော့နေအောင်ကြီးကရှိနေပေမဲ့လူတွေနဲ့နေအောင်ကြီးနဲ့တွေ့မှုမှလည်းဗီတာမင် D ကလူတွေမှဖြစ်လာမှာဆိုတော့အခုလူတွေရဲ့နေထိုင်မှုပုံစံပြောင်းလာလို့ယူဆပါတယ်။လူတွေနေထိုင်မှုပုံစံပြောင်းလာတဲ့အခါကျတော့ သူကမင်းစိုးစိုးနေအောင်ကြီးရပြီးတော့ပြည်မင်းကြီးကိုဖြစ်စီတာလူတွေစိုးစိုးထားတဲ့ခြင်းကလည်းသိမရှိတော့အဲဒီဦးကျဲမှာထားပြီးတော့ဆုံလောင်းနေလို့ဦးကျဲထားလမ်းလျှောက်တယ်လို့ဆိုတာသိနေပါပြီးတော့အများနဲ့သကောင်ကိုရီးယားကကြည့်တိုင်းနဲ့ Facebook ဖွင့်တိုင်းနဲ့နေပြီးတော့မှမင်းကျတော့အခုကလေးတွေဆိုလေကျောင်းမသွားရင်တော့မှလူနိုင်လောက်မှဆယ်နိုင်လောက်မှထားလို့လည်းရှိကြတယ်။အဲဒီလိုမျိုးနေအောင်ကြီးနေနေပါလေရှိတာ။နောက်တစ်ခုကတော့ဒီအေးရကနှုတ်ပြီးတော့ဒီလုံးကလည်းနေအောင်ကြီးရပြင်မှာရှိနေတယ်လူတွေကနေအောင်ကြီးနေရှိတဲ့နေရာမှာသူရှိတာ။ဆိုမနေ့မိုးလင်းဆိုရင်ကျောင်းသွားဖြူရှင်သွားပြန်လာလို့ရှိရင်လည်းကစားရမျိုးရှိတော့ပဲနဲ့အဲဒီခါကခါဖြူရှင်ပြန်သွားပြန်အောင်ဒီနေ့နေ့တက်ပြန်အောင်လည်းဆိုတော့ဒီပြင်ပမြောင်ကြီးနဲ့လူတွေတဲ့တွေ့ကြတာတော်ပြီးရှားသွားတယ်။ပြင်သွားရင်လည်းရင်လိုလမ်းလျှောက်သွားတာမျိုးရှိလို့ကန်တက်မှတ်တယ်တမတ်တယ်လောက်တော့မှပတ်စကားတက်ပြီးသွားတာနဲ့တက်ပြီးငါပြီးသွားတာနဲ့ဆိုတော့လူသားနဲ့မြောင်ကြီးဖြစ်ကြတာအိတ်မရှိတော့ဘူးဖြစ်သွားတယ်။အဲဒါကြောင့်မဲဘယ်ဒီမင်းကြီးကချိုးတဲ့သွားတယ်လို့ယူဆပါ
တယ်။ဟုတ်ကဲ့ဆရာကြီး။ဒီဗီတာမင်ဒီရနိုင်တဲ့ဟိုဓာတ်တွေစားတာနဲတာရော
။ဟုတ်ပါနဲ့။ဗီတာမင်ဒီကသူကဒီမင်းအားရတဲ့မြေလူကတူကအစီမပြဝင်နေတဲ့ပေါ့နော်အဲတော့ပုံမှန်အပြင်တော့အားရတဲ့ပြည်တော်ဆိုရင်တော့ဟင်းသီးရွက်တွေများစားတိုင်းတာပေါ့နော်ဒါပေမဲ့ဗီတာမင်ဒီရကျတော့ဒီဟင်းသီးရွက်တွေမှာလည်းတိတ်မပါဘူးသူကအစီဘယ်မှမနေတာဆိုတဲ့ဆိုင်တော့တလေးဆန်နေရဲ့အသေးလိုနှလုံးလိုလူမျိုးတွေမှာနေတာပေါ့နော်အားကြီးအုပ်လိုအလုံးလိုမနေဘူးလို့ဝန်တို့မှာတော့ပြောတာပေါ့ဒါပေမဲ့ဗမာပြည်ရဲ့စားသောက်မှုစနစ်ကလည်းလူတောက်တာကလည်းလိုလီရှားနေနေရမှာတော့တနည်းကိုလို့တကွတောက်တယ်ဆိုရင်ဗီတာမင်ဒီကလိုအပ်လောက်၄လောက်လို့ဆိုရင်ဝင်သွားရမှာ။မာမီမာကလို့တနည်းတကွတောက်တဲ့လူအရင်းလိုက်တောက်ပြီးတော့နည်းနည်းစိတ်ဝင်စားလို့နိုင်မင်းကြီးတော့ဒုရီယာမှာတယောက်နှစ်ယောက်တောင်မရှိရှင်ဘူး။လို့ဒီတိုင်းတောက်တယ်လို့ဆိုရင်နော်။အဲတခါတခါဝိသေမှာဂျိုးလို့လူလေးတကွလောက်မှတောက်တယ်။တလားမှာတခါနှစ်ခါတောက်ပဲရှိတာများ။အဲကြောင့်လို့တောက်ပြည့်ခြင်းမရှိတော့ဗီတာမင်ဒီကလည်းစားတော့ကလည်းမဝင်။ယောင်ကြီးကလည်းမရ။ແລະແມ່ນເວຊູເຕກ
ໍໂອເຄຊາຍທີ່ຜິດຫນາຍຊີແດຕຈາອັດຈະເລດດີຍໍຊິດີລະຊາຍນາຜິດບໍ່ອັນດີແມຍແດດູມືບໍເນາະຊິດີລະຊາຍ
ຜິດບໍ່ອັນດີແມຍແດລູສູດາກໍດີຖ້າຕ້ອງມາແລ້ວຄົນນະກະສົງແລ້ວບໍ່ຊ້າຫນາຍແດອຸສຸຍີຊິດາບໍເນາະເຊື່ອໂຕດັ່ງຫິນີ້ຍືກະກໍເວດາມາໂຕຊີ້ໃສ່ມີຊິບໍເນາະຄົນນະກະລູລູເນລູເປຊີ້ຊີຈະໂຕອົງດອງກະດີຈີມີມາທໍບັດໂຕဒီနေ့တို့နော်အလို့လို့အဲ့ဒီမှာနေကြ။အဲ့ဒီတော့သူကလေလုပ်တဲ့စားဒီမှာကစဘိုင်းဝါရုံဝင်စားတဲ့အခါမှာဂျီမပြဝင်တဲ့ဗိုင်နမင်ကြီးတော့ဝင်သွားပြီပဲ။အစီမပြဝင်တဲ့ဗိုင်နမင်ကကျတော့နေနေတာပေါ့နိ။အဲ့နောက်တစ်ခုကတော့ဒိတ်နေတဲ့လူတွေနဲ့ဒိတ်ကြီးတဲ့လူတွေ။သူတွေကအပြင်ထွက်လို့လုပ်ကြနေပြီးတော့ဟာဖက်ကချင်းစားတဲ့ချင်းနောက် Facebook ပို့နေတဲ့ချင်းဒါနဲ့ပဲပြီးသွားတဲ့အခါမှာနေအောင်ကြီးနဲ့မကြည့်လောက်ဖြစ်တာ။လုံးလုံးကလူတွေကတော့မသွားမဖြစ်ပြင်ထွက်ရတာတော့ရှိတယ်။ဒါမို့သူလူနာရီမှာသူကနာကဒီလေသမားတွေပေါ့နော်။သူမြေကြီးလိုက်လို့ရင်လေထဲတော့သွားတာပဲ။ဒါပေမဲ့သူဒီမှာလည်းဗီတာမင်ဒီချူးတဲ့နေတာလည်းတွေ့ရတယ်။ဒါလည်းထူးခြားမှုတစ်ခုပေါ့လေ။အခုစကအရင်ဆုံးကလေသမားတွေလူကျိုးပြောင်နေလေထဲမဖြစ်တော့ဘဲလေထဲစင်းနေဆိုရင်ဘယ်လိုလူရှိရတာကအေးဘီကုံလက်ရှိနေတော့ခေါလာကြီးပေါ်တက်မအောင်လို့တော့ဟုတ်ကုန်နေပါနဲ့သွားရတယ်ဒီမှာလေးပြောင်းခဲ့လေပါအဲလေသမားဒီမှာလေသိကြည့်တဲ့အခါမှာဗီတာမင်ဒီရှုတဲ့နေရာကြည့်ရတယ်အဲကုရပြီးတော့မှဗီတာမင်ဒီရှုတဲ့လူရဲ့လို့သတိမမှမတွေ့ရဘူးလူရန်သားမောင်းလို့မအောင်ပဲဗီတာမင်ဒီရှုတဲ့နေရာကိုတွေ့ပြရတ
ာဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုမနက်ဖြန်မနက်မှနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ်၊သီရိလင်္ကာနဲ့မော်လ်ဒိုက်နိုင်ငံတွေပါဝင်တဲ့တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်မှာမြမပါဝင်လာတဲ့အတွက်ရနိုင်မဲ့အကျိုးမြတ်တွေအကြောင်းကိုဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရရှင်။
မြန်မာပြည်ဟာအရှေ့တောင်အာရှအုပ်စုမှရောတောင်အာရှအုပ်စုမှရောပါဝင်တဲ့နိုင်ငံဖြစ်ပါတယ်။အာဆီယံအသင်းဝင်နိုင်ငံဖြစ်လို့အရှေ့တောင်အာရှနိုင်ငံတွေနဲ့အဆက်အဆံများသလိုတောင်အာရှနိုင်ငံတွေနဲ့လည်းအထူးအတွေ့များပါတယ်။အိန္ဒိယကိုဗဟုပြုပြီးဖွဲ့စည်းထားတဲ့ဒေသဆိုင်ရာအသင်းအဖွဲ့တွေမှာ မြန်မာပါဝင်နေတာကြာပါပြီ။ဒါပေမဲ့ SASEC South Asia Sub-regional Economic Cooperation တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်မှာပါဝင်လာတာမကြသေးပါဘူး။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ်၊တိရီလင်ဂါနဲ့မော်လ်ဒိုက်တို့ပါဝင်တဲ့တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်ကို2001မှာစတင်အကောင်အထည်ဖော်ပြီး2019မှာမြန်မာပါဝင်လာပါလေ။တောင်အာရှစီမံချက်မှာ2016နဲ့2025အထိ9နှစ်စီမံကိန်းချပြီးကုန်သွယ်ရေးစွမ်းအင်နဲ့တည်ယူပို့ဆောင်ရေးမှာပူးပေါင်းလုပ်ကိုင်မှုမြင့်တင်ဖို့ရည်ရွယ်ပါတယ်။မူလစီမံကိန်းမှာ6နိုင်ငံရဲ့အခွင့်အလမ်းတွေကိုသာပေါ်ပြပါတယ်။စီမံကိန်းချပြီးမှမြန်မာပါဝင်လာတာမှုမြန်မာရနိုင်မဲ့အခွင့်အလမ်းတွေကိုဖြည့်ဆက်ထည့်သွင်းရတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဆိုပါတယ်။မဲခေါင်မြေဝှမ်းနိုင်ငံများအဖွဲ့နဲ့တောင်အာရှနိုင်ငံတွေရဲ့ BIMSTEC အဖွဲ့စတာတွေမှလည်းမြန်မာပါဝင်ပါတယ်။
မဟာဗျူဟာကျတဲ့နေရာမှာရှိတာမို့လုတ်တက်ကင်တက်မယ်ဆိုရင်မြန်မာအတွက်အခွင့်အလမ်းကောင်းတွေရလာနိုင်ပါတယ်။တိရီလင်္ကာဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်မှုတိုးမြင့်နိုင်ဖို့အလားအလာကောင်းတယ်လို့ဆိုပါတယ်။စံတင်ပို့တဲ့နိုင်ငံတွေစီးရင်မှာမြန်မာကနံပါတ်၈မှာရှိပေမဲ့တောင်အာရှကို၁ရာခိုင်နှုန်းသာတင်ပို့ပြီးတရုတ်ပြည်ကို88ရာခိုင်နှုန်းနေဆက်ကနေတင်ပို့နေတာပါ။ဘင်္ဂလားဒေ့ရှ်ကိုအများဆုံးစံတင်ပို့သူဟာအိန္ဒိယဖြစ်ပြီးအနည်းဆုံးတင်ပို့သူကတော့မြန်မာဖြစ်ပါတယ်။2016မှာမြန်မာစံတင်ပို့မှုရဲ့တစ်ရာခိုင်နှုန်းကိုသာတောင်အာရှနိုင်ငံတွေကိုတင်ပို့ပါတယ်။အခုတော့တောင်အာရှစီမံချက်မှာပါဝင်လာပြီးမို့2020မှာစံတန်ချိန်တသန်းအထိဘင်္ဂလားဒေ့ရှ်နီပေါ်တိရီလင်္ကာကိုမြန်မာနိုင်ငံကနေတင်ပို့နိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။စံအတွက်တိုးဖို့လိုအပ်လာပါတယ်။
ပေမျိုးစုံတင်ပို့နေတဲ့နေရာမှာမြန်မာကနံပါတ်9မှာရှိနေပြီးကမ္ဘာတင်ပို့မှုရဲ့စနစ်ရာခိုင်နှုန်းကိုမြန်မာကယူထားပါလေ2016မှာတင်ဒေါ်လာတန်း1400ဘူးမြန်မာကတင်ပို့ပါတယ်မြန်မာပဲ90ရာခိုင်နှုန်းအိန္ဒိယကိုတင်ပို့ပြီးတရုတ်ကို20ရာခိုင်နှုန်းစင်ကာပူကို5ရာခိုင်နှုန်းဗီယက်နမ်ကို4ရာခိုင်နှုန်းပါကစ္စတန်ကို3ရာခိုင်နှုန်းတင်ပို့ပါတယ်2016ဒီအိန္ဒိယကိုပေးစင်းကုန်အများဆုံးတင်ပို့ပြီးပဲရီစိန်အနည်းအချင်းတင်ပို့ပါတယ်။ရှင်းနေဆိုရင်ကလဘဲတန်ချိန်3000ကျော်နဲ့ပဲစင်းကုန်တန်ချိန်4000နီးပါးဘင်္ဂလားဒေ့ရှ်ကိုတင်ပို့နိုင်ပွဲရှိပါတယ်။ဒီစီလင်္ကာကိုကလဘဲတန်ချိန်9000နီးပါးတင်ပို့နိုင်မယ်လို့ကမန်းရပါတယ်။2013မှာမြန်မာကလဘဲတင်ပို့မှုကိုအိန္ဒိယကပိတ်ပင်လိုက်တဲ့အတွက်ပြည်တွင်းဈေးကွက်ကတောင်းကနေဖြစ်သွားရပါတယ်။
ငါလုပ်ငန်းကဏ္ဍဟာပို့ကုန်စုစုပေါင်းရဲ့တရာခိုင်နှုန်းတောင်မရှိပါဘူး2016မှာဒေါ်လာတန်း938ဖိုးသာတင်ပို့ပါတယ်ထိုင်းနိုင်ငံကိုအများဆုံးတရုတ်ပြည်ကိုဒုတိယအများဆုံးတင်ပို့နေပါတယ်စင်ကာပူဂျပန်မလေးရှားတို့ကိုလည်းအနည်းငယ်တင်ပို့ပါတယ်တောင်အာရှနိုင်ငံတွေကိုတင်ပို့တဲ့ငါးပစ္စည်းပမာဏဟာအလွန်နည်းနေပါတယ်ငါလုပ်ငန်းမှာဘင်္ဂလားဒေ့ရှ်ကိုအများဆုံးတင်ပို့ပါတယ်ဒါကြောင့်နောက်အခါမှာဘင်္ဂလားဒေ့ရှ်ပါဝင်မဲ့အခမ်းကဏ္ဍကြီးမားလာပွဲရှိပါတယ်။ငါးလုပ်ငန်းမှာတိရီလင်္ကာမြန်မာကုန်သွယ်မှုဟာမရှိသလောက်ဖြစ်ခဲ့ပေမဲ့အခုအလားအလာကောင်းတယ်လို့ဆိုပါတယ်။လာမယ့်၅နှစ်အတွင်းမှာဘင်္ဂလားဒေ့ရှ်တိရီလင်္ကာအိန္ဒိယနဲ့အင်ဒိုနီးရှားတို့ကိုငါးတင်ပို့မှုတိုးပွားလာပွဲရရှိပါတယ်
။ကမ္ဘာကုန်ထုတ်လုပ်မှုကွန်ရက်နဲ့မြန်မာနဲ့ဆက်ထားတဲ့ကုန်ပစ္စည်းဟာအဝတ်အထည်ဖြစ်ပါလေ။မြန်မာစီးပွားရေးတိုးတက်မှုမှာအဝိအထည်လုပ်ငန်းဟာအဓိကနေရာကပါဝင်လာမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကဆိုပါတယ်။2012မှာအဝိအထည်တင်ပို့မှုဟာပို့ကုန်စုစုပေါင်းရဲ့900ရာခိုင်နှုန်းကျော်ရှိခဲ့ရာက2019မှာ19ရာခိုင်နှုန်းကျော်အထိထိုးတက်သွားပါတယ်။အထည်ချုပ်လုပ်ငန်းမှာရင်းနှီးငွေ2016မှာဒေါ်လာတန်း1200ရှိပြီးနှစ်စဉ်တိုးပွားနေပါတယ်။အထည်ချုပ်လုပ်ငန်းရှင်များအသင်းကဒေါ်လာတန်း 8,000 ကျော်ရဖို့ရွေရမှုအထည်ချုပ်စက်ရုံ800လိုအပ်နေပါတယ်။ရွေချက်အောင်မြင်မှုအတွက်နောက်ထပ်စက်ရုံ300နဲ့အလုပ်သမား3,000ကျော်လိုနေပါတယ်။လုံတက်ကင်တတ်မယ်ဆိုရင်တောင်အာရှနိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာဟာမြန်မာဖို့အများကြီးအကျိုးရှိမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါတယ်။ဒါပေမဲ့ဒီအခွင့်အလမ်းတွေဟာသူ့အလိုအလျောက်ရောက်လာမှာမဟုတ်ပဲပေပောင်းဆောင်ကကြိုးပမ်းမှအကျိုးခံစားရမယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နေပေါ်တိရီလင်္ကာဟာ မြမဆန်ပဲမျိုးစုံနဲ့ငားလုံငန်းအတွက်ဈေးကွက်ကောင်းတွေဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာတောင်အာရှအရှေ့တောင်အာရှနဲ့အရှေ့အာရှဒေသတွေကိုဆက်ဆက်ထားတဲ့နေရာဖြစ်လို့လုံးတက်ကြင်တတ်ရင်ကြီးပွားနိုင်မှုသာရှိကြောင်း ADB အာရှဖွံ့ဖြိုးရေးဘဏ်ကသုံးသပ်ထားပါတယ်ခင်ဗျာ
ဥဟုန်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနက်ခင်းမှနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်90ကျော်ကိုရခိုင်လက်နက်ကိုင် AA ကဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနတီအမြန်ရင်ပိုင်ရှင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကထိမ့်သိမ်းထားပါတယ်။မကြသေးခင်ကပဋိပက္ခတွေဖြစ်ပွားခဲ့ကြတဲ့မွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU နှစ်ဖက်တက်မှုတွေဖျားသုံးစုဒေသမှာရှိတဲ့လူထုတွေထံကိုအသိပေးရှင်းလင်းပွဲတွေကျင်းပခဲ့တယ်ဆိုတာနဲ့နေပြည်တော်မှာကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ RCSS အဖွဲ့ခေါင်းဆောင်ခီးစင်ကိုတားမြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရှေ့ဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
မကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာစစ်တပ်ရဲတပ်ဖွဲ့နဲ့နေချားဆောင်တပ်ဖွဲ့ဝင်90ကျော်ကိုရခိုင်တပ်မတော် AA ကရပ်တန့်ပြီးဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနဒီအမြန်ရင်ပိုင်ရှင်နဲ့ဝန်ထမ်း9ဦးကိုအာဏာပိုင်တွေကထိမ့်သိမ်းထားတယ်လို့မိသားစုဝင်တွေကပြောပါတယ်သူတို့ကိုအော်တိုဘာလ29ရက်နေ့ကဘူးကြီးတောင်မြို့နယ်တရားရုံးမှာရုံးထုတ်ရမန်ယူထားပြီးဘယ်အမှုနဲ့တရားစွဲဆိုမှာကိုတော့မတိရသေးပေမဲ့လာမယ့်နိုဝင်ဘာလ22ရက်နေ့မှာဆက်လက်ရုံချိန်ထားတယ်လို့မိသားစုဝင်တွေကပြောပါရယ်အော်တိုဘာလ26ရက်နေ့ကစစ်တွေကနေဘူးတီတောင်ကိုသွားတဲ့ရွှေနဒီအမြန်ရင်ကိုရတိတောင်မြို့နယ်အတွင်းမှာ AA တပ်မတော်ကရပ်တန့်ပြီးအစိုးရစစ်တပ်အဖွဲ့ဝင်29ဦးအပါအဝင်စုစုပေါင်း58ဦးကိုဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုစစ်ဆေးမှုခံနေရတာလည်းဖြစ်ပါတယ်
မိုးနဲ့ကရင်ဒေသခံတွေငြိမ်းချမ်းစွာသူရှင်သွဲနေထိုင်ရေးသဘောတူညီချက်တွေကိုမွန်ပြည်ပါတီ NSP နဲ့ကရင်မျိုးရာစီယုံ KNU နှစ်ဖက်တမှုတွေပူးပေါင်းပြီးပြည်ကမှုတွေဖြစ်ပေါ်ခဲ့တဲ့ဖျားသုံးစုဒေသလူထုထံမှာအသိပေးရှင်းလင်းပွဲတွေကိုနေရာတစ်ခုမှာကျင်းပခဲ့ပါတယ်။နှစ်ဖက်ကောင်းဆောင်တဲ့သဘောတူညီချက်ရအောက်တိုဘာလ26ရက်နေ့ကဖျားသုံးစုမြို့နယ်ဘလိုက်တွန်ဖိုက်မွန်ရွာနဲ့29ရက်နေ့ကထီဝါတို့ကရင်ရွာကိုနှစ်ဖက်တကတပ်မှုတွေသွားရောက်ပြီးတော့ရွာသားတွေကိုရှင်းလင်းတင်ပြခဲ့တယ်လို့မွန်ပြည်ထက်ပါတီနဲ့ KNU တာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်ထက်ပါတီဖျားသုံးစုမြို့နယ်ဥက္ကဋ္ဌနာအာဂါကအခြေအနေတည်ငြိမ်သွားပြီဖြစ်လို့ထီဝါတို့ရွာကဘလိုက်တွန်ဖိုက်ရွာပါတိုက်ပွဲကြောင့်နေအိမ်ဆွတ်ထွက်ပြေးသွားတဲ့ရွာသားတွေပြန်လာကြဖို့နှစ်ဖက်တာဝန်ရှိသူတွေကနေဒေသခံပြည်သူလူထုကိုသွားရောက်ချင်းပြခဲ့တယ်လို့ဆိုပါတယ်။
ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်တီချစ်မြို့မှာရှိတဲ့ကြောင်မီရဲမိုင်းတွင်းနဲ့ကြောင်မီရဲသုံးလက်စစ်တပ်အထောက်လုပ်တဲ့စက်ရုံကိုအလိုမရှိကြောင်းဒေသခံပြည်သူလူထု1500ကျော်ကစန့်ကျင်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အော်တိုဘာလ30ရက်နေ့မနေ့ပိုင်းကအောင်ပန်းပင်လောင်းလမ်းမရှိစိုက်ပျော်ရေးရုံးကနေကြောင်မီရဲပြားထားရှိတဲ့ကိုတောင်အထိလမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။အခုလိုလူထုတရက်လုံးကစန့်ကျင်ကန့်ကွက်တာဟာတတိယအကြိမ်ရှိပြီဖြစ်ပေမဲ့အစိုးရနဲ့ကုမ္ပဏီကလူထုဆန္ဒတဘောထားကိုအလေးမထားဘဲစက်ရုံစမ်းတက်လေပတ်ဖို့၃လထပ်မံတိုးမြင့်ခဲ့ကြတာကြောင့်လူထုကအလိုမရှိဘဲဆန္ဒထုတ်ဖော်ရတာဖြစ်ကြောင်းဆန္ဒပြလူထုကပြောပါတယ်
။ချင်းပြည်နယ်ပလတ်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်နယ်စပ်အောက်တဲမဝကြေးရွာအုပ်စုပွေဝုံကြေးရွာသမင်းဆိုင်ရောက်တဲ့ဆိုင်ရှင်ပညာရေးထွေထွေဝန်ထမ်းဦးတောင်ပန်းကိုအော်တိုဘာလ29ရက်နေ့ည9နာရီလောက်မှာအေအေတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။အေအေဖွဲ့ကနေဦးတောင်ပန်းကိုဘာကြောင့်ဖမ်းထားလဲဆိုတာမသိရသေးပါဘူး။အေအေဘက်ကတော့သူတို့ဖွဲ့ဖမ်းဆီးတာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်
။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဖပွန်ခရိုင်လူသောမြို့နယ်ထဲမှာတပ်မတော်ကလမ်းဖောက်မဲ့အစီအစဉ်နဲ့တပ်စခန်းလာရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီမှာရှိတဲ့တိရက်ခံကရင်တိုင်းသားတွေကအခုလ25ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီဒေသမှာတပ်မတော်ဘက်ကလုံခြုံရေးအကြောင်းပြပြီးတိရက်ခံတွေကိုပြစ်ခတ်ချင်းချောက်တာ
မကြာခဏရှိခဲ့တာကြောင့်အဲ့ဒီမှာရှိတဲ့တပ်မတော်စခန်းတွေပြန်ရုပ်သိမ်းပေးဖို့နဲ့လမ်းဆက်ဖောက်မဲ့အစီအစဉ်မလုပ်ဖို့အခုလိုကန့်ကွက်ဆန္ဒပြတာဖြစ်တယ်လို့လယ်မူပလော့ကျေးရွာအုပ်စုမူစောဒါဘီကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနေပြည်တော်မှာကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဥက္ကဋ္ဌဘူးချုပ်ကြီးရွှေစင်းနဲ့အဖွဲ့သွားမဲ့ခီးစဉ်ကိုမြန်မာအာဏာပိုင်တွေကနေတားမြစ်ခဲ့တဲ့အပေါ်ရှေ့ဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေတွေဖြစ်လာနေတယ်လို့တိုင်းသာလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးခြင်းလေးနှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့တဲရောက်နိုင်ခြင်းမရှိတဲ့အပေါ်မှာလွန်စွာစိတ်မကောင်းဖြစ်ရပါတယ်လို့ KM မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစေဖို့ကခဏမှခုလိုပြောပါတယ
်အခမ်းအနားတို့ NCA လက်မှတ်ထိုးချကြသည့်တိုင်းသားလက်လက်တိုင်းအဖွဲ့အစည်းများမှစုံစုံလင်လင်တက်ရောက်ကြသည်ခုမျောလင့်ထားကြတော့လေရှမ်းပြည်ပြည်ထူထောင်ရေးကောင်စီ RCC ရဲ့ဖွဲ့မှတက်ရောက်လာနိုင်ခြင်းမရှိသေးတဲ့အပေါ်လုံစွာမှဝန်ထမ်းစိတ်မကောင်းဖြစ်ရပါတယ်
။အောက်တိုဘာလ28ရက်နေ့မှာကျင်းပတဲ့နေပြည်တော် NCA လေးနှစ်ပြည့်ခမ်းနားတက်ရောက်ဖို့ကို RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်းနဲ့အဖွဲ့သွားမဲ့ခရီးစဉ်ကိုအရှိလေပိုင်းတိုင်းစစ်ထဏာချုပ်ရလခမှခွင့်မပြုတဲ့အတွက်အခမ်းအနားတက်ရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ရတဲ့အပြင်ဆက်လက်ကျင်းပမဲ့အခမ်းအနားတွေကိုလည်း RCSS ကိုယ်စားလှယ်တွေတက်ရောက်မှာမဟုတ်ဘူးလို့ထိုင်းမြန်မာနယ်စပ်တနေရာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘိုးချုပ်ကြီးရွှေစစ်ကစကပြန်ကနေတစေအခုလိုပြောပါတယ
်။ MC လက်မှတ်ရေးထိုးခြင်းထိမ့်မဲ့လေးနှစ်ပြည့်အခမ်းအနားဟာအရေးကြီးရဲ့ပြီးတော့လက်မှတ်ရေးထိုးထားတဲ့အခွင့်အရေးတွေအားလုံးနဲ့တက်ရောက်ရမယ်ဖွဲ့လဲဖြစ်တယ်။အခုဒီလိုမျိုးကိစ္စမျိုးဖြစ်သွားတဲ့နေရာမှာရှေ့ဆက်ပြီးတော့နိုင်ငံရေးဆွေးနွေးဖို့ကပုံမူပြီးထွက်လာလိမ့်မယ်လို့ပြောလို့ဒါအချက်ပြတဲ့သဘောတစ်ခုဖြစ်ပါတယ်။
ဒါအပြင်ကျိုးတင်ညှိနှိုင်းထားကြတဲ့အစိုးရလွှတ်တော်တမတော်ပါဝင်နဲ့အစိုးရထိုက်တန်ခေါင်းဆောင်ကြီးကဲတွေနဲ့အပြည့်ရခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ NCA ကောင်ထယ်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေး GICM ကိုလည်းကျင်းပနိုင်တော့မှာမဟုတ်ဘူးလို့သိရပါတယ်။အခမ်းအနားမှာမိတ်ကွန်းပြောကြားခဲ့တဲ့တမတော်ပါခွဲရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ RCSS အဖွဲ့တွေအခမ်းအနားမတက်ရောက်တာဟာသူတို့အကြောင်းကြောင့်ဖြစ်တယ်လို့အခုလိုဆိုပါတယ်။
အမျိုးမျိုးပြပြီးမတော်နိုင်ခဲ့တဲ့အဖွဲ့များလည်း၎င်းတို့အကြောင်းနဲ့၎င်းတို့သာဖြစ်ပါလိမ့်မယ်
။ကျင်းပပြီးစီးခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်းလေးနှစ်ပြည့်ခမ်းနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒုတိယသမ္မတတွေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ပါဝင်အစိုးရထိုက်တန်ခေါင်းဆောင်တွေလွှတ်တော်အကြီးအကဲတွေသမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ဘက်တာဝန်ရှိသူတွေတက်ရောက်ခဲ့ကြပြီးအပြည့်ရတိုင်းရင်းသားလက်နက်ကန်ကိုအဖွဲ့ကခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေစုစုပေါင်း600ဦးခန့်တက်ရောက်ခဲ့ပါတယ်ရှင်
ဆက်ပြီးတော့ NCA ဟာလူထုအနေငယ်စစ်ဘေးကင်းခဲ့ရတာကလွယ်လို့ဘာမှအကျိုးမြတ်မရဘူးလို့ RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကပြောဆိုလိုက်ပါတယ် RCSS ရုံသတင်းစာရှင်းလင်းပွဲလုပ်ရမှာဗိုလ်ချုပ်ကြီးရွှေစစ်ကိုနမ်ဖော်မ်ကနေတီးတက်မေးမြန်းခဲ့ရမှာရှမ်းပါသာနဲ့အခုလိုစပြောပါတယ်
ဟုတ်တယ်ကွာနဲ့ခေါပေါ်ဝဲလုံးနာအန်တန်းကလုံးလိတန်းကန်ကပန်
တကယ်တော့ကျွန်တော်ဒီဟိုမုံတောင်ကြီးလန်းတွားမယ်ဆိုတဲ့အကြောင်းတက်ဆိုင်ရာကိုချုပ်တင်အကြောင်းကြားထားပြီးသားအခုလိုလာကန်တက်လိုက်တဲ့အတွက်တချုပ်ချင်းမင်းအောင်လိုင်းနေနဲ့ကျွန်တော်ကို NCA လေးနှစ်ပြည့်အခမ်းအနားမတက်စီလို့တကြောင်တမင်တက်တက်လှုပ်လိုက်တာလို့ကျွန်တော်မြင်တယ် GICM စီဝေးကိုလည်းမဖြစ်စေချင်တဲ့တဘောနိုင်ငံအုပ်ချုပ်ရေးစနစ်ကိုသူတို့မပြောင်းချင်လို့ပေါ့တပတ်ကလည်းအစိုးရမျက်နှာကိုအိုမဲတုတ်ချင်တာပေါ့အစိုးရငင်းချမ်းရေးလုပ်နေတာကိုသူတို့ဘက်ကဖြတ်တန်းချင်တာလေ
ဆိုတော့ငင်းချမ်းလုပ်ငန်းစဉ်အပေါ်ကဘယ်လိုမြင်ပါသလဲရှင
်မလဲနဲ့ပွဲ NCA နဲ့အမစီတော့လမ်းက
မ် NCA လေးငင်းချမ်းရေးလုပ်ငန်းစဉ်အတွက်စစ်မဆက်နိုင်အောင်သူတို့လှုပ်လိုက်တာပဲလေ NCA လေးကြီးပြိုလဲနင်းမြုပ်တော့မယ်ငင်းချမ်းရေးပြက်ရင်ပြည်ထောင်စုလဲပြတ်တော့မယ်စစ်တပ်ကပဲအလုပ်လုပ်သွားမယ်ဆိုရင်ပြည်သူလူထုအခက်ခဲနဲ့ရင်ဆိုင်ရတော့မယ်
အဲ့လိုဆိုရင်အပြည့်ရ၄နှစ်တာကာလမှာ RCSS ဘက်ကဘယ်လိုအကျိုးအမြတ်ရရှိခဲ့ပါသလဲရှင
် How good sickness happy how my head ya see see
ကျွန်တော်တို့အပြည့်ရပြီး၃နှစ်မှ NCA လာလို့တာအခု NCA လေးနှစ်ပြည့်ပြီဆိုတော့စုစုပေါင်း9နှစ်ရှိပြီငင်းချမ်းရေးဆက်ဖို့နေနေတတအနောက်ကိုပြန်ဆုတ်နေတယ်လို့ခံစားရတယ် တိုင်မဲ့လူထုကနှစ်ပေါင်း60 90စစ်တမ်းခံရပြီဆိုတော့လူထုအေးချမ်းစွာနေထိုင်ရလို့ညာကျွန်တော်တို့အပြည့်ရက်လက်မှတ်ရေးထိုးလိုက်တာပဲဖြစ်တယ်။တိုင်မဲ့မျောလင့်တယ်လို့မဖြစ်ဘူး။ဘာမှမရဘူးလူထုစစ်ပေးနေငယ်လူရကလွဲလို့ဂျာနာဘာမှမရခဲ့ဘူး
။ဟုတ်ကဲ့ဖြည့်ရှင်းဖို့နီလန်းကော
လိုက်ကြမိလိုက်လို့နှံ့ဟုတ်ကန
်ဆွေးနွေးဖို့ပဲရှိတယ်လေ။ဆွေးနွေးရင်လည်း NCA ပြင်ပအချက်လက်တွေလာမပြောနဲ့ NCA ထဲကပါတဲ့အချက်လက်တွေပြည်နယ်အဆင့်ပြည်ထောင်စုအဆင့်အပြည့်ရက်သဘောတူစာချုပ်ထဲကအချက်လက်တွေနဲ့ပဲဆွေးနွေးပါကျွန်တော်တို့တဘောတူလို့စာချုပ်ထဲတောင်လည်းမှရေးထိုးထားပြီးပြီပဲအဲ့ထဲကအတိုင်းပဲကျင့်တုံးသွားရင်ပြည်ထနာဖြစ်စရာအကြောင်းကိုမရှိဘူး
RCSS SSA ဟာဦးသိန်းစိန်အစိုးရငင်းချိုင်းလက်ကမ်းလမ်းနာနဲ့ပထမဆုံးအပြည့်ရက်လက်မှတ်ထိုးခဲ့တဲ့အဖွဲ့ဖြစ်ပြီးအစိုးရနဲ့အတူငင်းချိုင်းလုံအောင်စင်မှာအစဉ်ပါဝင်ခဲ့တဲ့ရှမ်းအမျိုးသားလက်နက်ကိုင်တပ်တစ်ခုဖြစ်ပါတယ်ငင်းချိုင်းလက်မှတ်ရေးထိုးခြင်း၄နှစ်ပြည့်အခမ်းအနားမှာ RCSS SSA တက်ရောက်နိုင်ခြင်းမရှိတာကြောင့်နောက်ဆက်တွဲကျင်းပမဲ့ JICM အစည်းအဝေး PPST အစည်းအဝေးတွေလည်းဖျက်သိမ်းလိုက်ရကြောင်းသိရပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။စစ်တပ်ရဲတပ်ဖွဲ့ဝင်90ကျော်ကိုရခိုင်လက်နက်ကိုင်အေအေကဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနဒီအမြန်ရင်ပိုင်ရှင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကထိန်းသိမ်းထားပါတယ်။မကြတဲ့ခင်ကပြည်ပကဖြစ်ပွားခဲ့တဲ့မွန်ပြည်သက်ပါတီ NMSP နဲ့ကရင်မျိုးသားစည်းရုံး KNU နှစ်ဖက်သက်မှုတွေပူးပေါင်းပြီးပြစ်ခတ်မှုဖြစ်ပေါ်ခဲ့တဲ့အပေါ်ဖျားသုံးစုဒေသရှိလူထုထံအသိပေးရှင်းလင်းပွဲတွေကျင်းပခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်နားဆင်နိုင်ပါတယ်ရှင
်။တော်ရရှိများရှင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လင်းနစ်ပြည့်သွားပါပြီ။တမက်လေလင်းနစ်ပြည့်ခန္ဓာကိုယ်တော်လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတ်တပ်နိုင်ခဲ့တဲ့အထိအခုအချက်တွေလည်းကြုံခဲ့ရပါတယ်။လင်းနစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ပါတယ်ရှင်။အခုကြာတာပရိနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွှတ်တော်ရေးရာကော်မတီကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတရားဝင်အတည်ပြုနိုင်ဖို့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်နေကြပါတယ်။ဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားတဲ့ဆုံးဖြတ်ချက်အရကျန်းမာစစ်ဆေးမှုတွေကိုအများပြည်သူရှေ့မောက်လုပ်ကြရမှာဖြစ်ပြီးဒီနောက်မှာတော့ထောက်လိုင်းကော်မတီကအစည်းအဝေးခန်းစာနဲ့အကြံပြုချက်တွေကိုတရားရေးကော်မတီထံတင်ပြပြီးအောက်လွှတ်တော်တစ်ခုလုံးကသမ္မတပေါ်အရေးယူသင့်မသင့်ဆုံးဖြတ်ချက်ရမှာဖြစ်ပါတယ်။ပထမတန်မစ်ဆိုင်မျိုးစားဖြစ်နိုင်တဲ့ဒုံးနှစ်စင်းကိုမြောက်ကိုရီးယားကရှစ်ဘက်ကမ်းလွန်ပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါတယ်။ဒီချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနှစ်ထဲမှာစမ်းသပ်ပြစ်လွတ်တာဒါနဲ့ဆို12ချိန်ရှိသွားပါပြီ။အမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကလေ့ကျင့်ပေးထားတဲ့အာဖဂန်ပြည်သူစစ်တပ်ဖွဲ့တွေကဥပဒေမဲ့ကွပ်မျက်မှုတွေလက်ဆဖျောက်တာတွေကျမ်းမာရေးဌာနတွေကိုတိုက်ခိုက်တာတွေလို့စစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ပုံမှန်စစ်ပဆိုင်ရာကုကဲမှုအမှမရှိကြတဲ့အစိုးရထောက်ခံသူပြည်သူစစ်အဖွဲ့တွေကိုဖျက်သိမ်းဖို့လဲဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်ရမှာတောင်းဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်ကရာဟင်ယာခံမျိုးနားမှာခီးတဲ့မြေထားတဲ့စင်းပေါ်မှာပောက်ကွဲမိလာမှုဖြစ်ရာက84ယောက်တဲ့မနေ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ခရာချီမျိုးကနေရောဝါပန်နီမျိုးကိုမြေထားသွားနေစဉ်ပောက်ကွဲမှုဖြစ်ရာကနေ40ထက်မနည်းလဲထိခဲ့တဲ့ရခဲ့ပါရယ်ယထားတွေတွေကမြေခလုံးကြီးတွေထွက်လာတဲ့ပုံတွေလူတွေအဟိတန်တွေကိုလည်းဗီဒီယိုတွေထဲမှာတွေ့ခဲ့ကြရပါရယ်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonnet ဖြစ်ပါတယ်။မနက်ဖန်တောက်ကြနေမနက်ဖက်6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလှိုင်းလက်မီတာ190တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome to the